Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရ2020ခုနှစ် April 28ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ကနေထုတ်လွှင့်ပေးနေပါပြီရှင်ဒီညအတွက်ထိတ်တန့်ရသတင်းတွေကိုကျွန်မအနားလောက်တင်ပြသွားမှာပါ။ COVID-19 ရောဂါကပ်ကွက်ဆေးမထွက်သေးရင်တော့ဂျပန်နိုင်ငံအနေနဲ့နောက်နေမှာကျင်းပဖို့စီစဉ်ထားတဲ့ Olympic အားကစားပွဲတွေကိုလက်ခံကျင်းပဖို့ခိတ်ခဲလိမ့်မယ်လို့ဂျပန်ဆေးပညာဖွဲ့အကြီးကြီးကအင်္ဂါနေ့မှာပြောလိုက်ပါတယ်
။本当にこれが感染者が減っていると。
Olympic အားကစားပွဲကိုကျင်းပတဲ့နဲ့မကျင်းပတဲ့မှုဆိုပြီးကျွန်တော်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထိရောက်တဲ့ကပ်ကွက်ဆေးမရှိသေးဘူးဆိုရင်တော့ Olympic ပွဲကိုလက်ခံကျင်းပဖို့ခက်ခဲပါလိမ့်မယ်လို့ Yoshitaki Yokokura ကပြောဆိုထားပါဗျ။ COVID-19 ကပ်ရောဂါကြောင့်ဂျပန်နိုင်ငံကအင်ရှင်အဖြစ်ဒီနေ့ဇူလိုင်လမှာလက်ခံကျင်းပဖို့စီစဉ်ထားတဲ့ Olympic ပွဲတော်ကိုနောက်နှစ်ထိရပ်ရွှေ့ထားတာပါ။နိုင်ငံအတော်များများကလည်းယောဂါကာကွယ်ဆေးထုတ်လုပ်ဖို့အပြန်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းဆေးအာဏိသင်ထိရောက်မှုရှိမရှိအာဏိရဲ့ကင်မီကင်စမ်းသပ်တာနဲ့ဆေးထုတ်လုပ်တဲ့ကာလပေါင်းလိုက်ရင်12လကနေ18လထိကျနိုင်တယ်လို့လည်းပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။အမေရိကန်တဝန်းကပြည်နယ်တွေမှာကျောင်းတွေ၊ရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းချင်းပြန်ဖွင့်နိုင်မယ့်အကြံပြုလမ်းညွှန်ချက်တွေကိုသမ္မတ်ထရမ်အစိုးရအဖွဲ့ကတုံ့တက်နေပါတယ်။ပြည်내အုပ်ချုပ်ရေးမှုတွေကလည်းယောဂါကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ဒေါ်လာကန်တမှုတွေကိုဖြည့်လျှော့ပေးလိုတဲ့သဘောထားတွေပြောဆိုနေတာပါ။အမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကရေးဆွဲထားတဲ့လမ်းညွှန်ချက်မူကြမှာဒေါ်လာလှုပ်ရှားမှုကန်တချက်တွေကိုလျှော့ချပြီးတော့လုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်နိုင်မယ့်အစီအစဉ်အသေးစိတ်ကိုအကြံပြုထားပါတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာရုံးတွေမှာရှိတဲ့နားနေခန်းတွေပိတ်ထားဖို့စားတောက်ဆိုင်တွေမှာလည်းတခါတုံးအစားတောက်ဆင်တွေကိုပဲထားဖို့ဘာသာရေးအခမ်းအနားတွေမှာဓမ္မသေးသီးဆိုတဲ့အဖွဲ့တွေမထားဖို့စားတဲ့ချက်တွေပါတယ်လို့လည်းလမ်းညွန်ချက်ကိုတွေးခဲ့ကြတဲ့အမေရိကန်သတင်းမီဒီယာတွေကသတင်းလာနေကပဲပြောပါရယ်အဲ့ဒီအကြံပြုချက်တွေထဲမှာအပြောင်းအလဲတချို့လောက်ကောင်းလုံနိုင်သေးတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ် Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ပြည်နယ်တိုင်းကလုပ်ငန်းတွေတဖြည်းဖြည်းပြန်ပွင့်တဲ့အနေနဲ့စားတောက်ဆိုင်တွေ store ဆိုင်တွေနဲ့ရုပ်ရှင်ရုံတွေမှာတောက်ကြနေကစပြီးတော့25ရာခိုင်နှုန်းဝင်ခွင့်ပြုမယ်လို့ပြောပါရယ်မစ္စရီပြည်နယ်မှာတော့လူချင်းချင်းခက်ခွာခွာနေမယ်ဆိုရင်အာကစားယုံစပင်ညဆိုင်တဲ့ခရီးရန်ဖျားကြောင့်အပြင်အာကစားပွဲတွေကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတော်လာခွင့်ပြုထားပါတယ်။ကျမရဲ့တာဝန်ရှိသူတွေကတော့ခုလိုအတော်လာကန့်သတ်မှုဖြေလျှော့ပေးတာအချိန်စောလုံးနဲ့လို့တတိပေးထားပါတယ်။ခုတလောကလေးငယ်တွေမှာတွေ့ရတဲ့ပြင်ထန်တဲ့ယောဂသမျိုးနဲ့ COVID-19 ယောဂဆက်ဆံမှုရှိမရှိပရိတိန်အီတလီပေါ်တူဂီနဲ့စပိန်နိုင်ငံကဆရာဝန်တွေလေးလာဆန်းစစ်နေပါတယ်။ဥရောပနိုင်ငံတွေမှာအသက်ပိုင်းခြားမတူတဲ့ကလေးအတော်များများအဖျားတက်တာနဲ့နှလုံးနဲ့ဆိုင်တဲ့ယောဂါတွေကြောင့်ဆေးရုံရောက်လာသူတွေတိုးလာနေတာပါ။တချို့ကလေးတွေကတော့အစာအိမ်ဦးလမ်းကြောင်းနဲ့ဆိုင်တဲ့အော်အနာဝမ်ပြဲဝမ်ချော်ယောဂါတွေကပါခံစားနေရတာပါ။အာရှတိုက်ကအသက်9နှစ်အောက်ကလေးတွေမှာအဖြစ်များတဲ့ကာဝါဆာကီယောဂါလက္ခဏာတွေကိုလည်းအဲ့ဒီကလေးတွေမှာတွေ့ရပါတယ်။ကာဝါဆာကီယောဂါလက္ခဏာတွေထဲမှာတော့အရေးပြားတွေရရနာအကျိတ်ရောင်နာနဲ့ယောဂါဖြစ်နေတဲ့အခါမျိုးမှာတော့နှလုံးနဲ့သွေးကြောရောင်ရမ်းတဲ့အထိဖြစ်တတ်ပါတယ်။ယောဂါဖြစ်ရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရပါဘူး။ကလေးတွေမှာ COVID-19 ယောဂါကူးစက်မှုအတွေ့အကြုံနေပေမဲ့ကပ်ယောဂါကာလအတွင်းကာဝါဆာကီယောဂါလက္ခဏာတွေအတွေ့အကြုံများလာတဲ့အတွက်ဥရောပကအစီအဝန်ထံတွင်သတိထားစောင့်ကြည့်နေတာပါ။ပရိတိန်အမျိုးသားကျန်းမာရေးဌာနကတော့လုံခဲ့တဲ့သတင်းသုံးပတ်အတွင်းလန်ဒန်မြို့တော်နဲ့တခြားဒေသတွေမှာပြင်းထန်တဲ့ရောင်ရမ်းယောဂါလက္ခဏာမျိုးစုံနဲ့အထူးကျန်းမာဆောင်ကိုပို့ရတဲ့ကလေးအရေးအတွက်တိုးလာတဲ့အကြောင်းသတိပေးထားပါတယ်။အမေရိကန်ရန်စိမ်းဆေးကွက်မှာကြာဆင်းမှုတွေနဲ့ကြုံခဲ့ရပေမဲ့ဒီကနေ့အာရှတလောကအစုရှယ်ယာဆေးကွက်မှာတော့အများစုကအထက်ပြခဲ့ပါတယ်။အာရှတိုက်ကအဓိကအစုရှယ်ယာဆေးကွက်တွေဖြစ်တဲ့တိုကျို၊ဆစ်ဒနီနဲ့ရှန်ဟိုင်းအညွန်ကိန်းတွေဈေးငိမ်နေပေမဲ့ဟောင်ကောင်နဲ့တောင်ကိုရီးယားဆေးကွက်တွေမှာတော့အပေါင်းလက္ခဏာပြခဲ့ပါတယ်။ဥရောပမှာတော့ London FDSE, Paris CAC40 နဲ့ဂျာမနီနိုင်ငံ Frankfurt DAX အဓိကအစုရှယ်ယာအညွန်ကိန်းတွေဟာလည်းဒီကနေ့အစောပိုင်းဈေးပွင့်ချိန်မှာအထက်ပြခဲ့ပါတယ်။အမေရိကအဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq တို့ကလည်းဒီကနေ့အင်္ဂါနေ့မှာဈေးတက်နေတာပါ။ဒါပေမဲ့လည်းအမေရိကရန်နံစိမ်းဈေးကွက်မှာတော့အဓိကဆန်ထားကြတဲ့ West Texas ရန်နံစိမ်းဈေးဟာ20ရာခိုင်နှုန်းနီးပါးဈေးကျပြီးတော့တစ်ပေပါကို10.3 $ အထိဖြစ်ခဲ့တာပါ။အမေရိကကအဓိကအရင်အစုရှယ်ယာဖြစ်တဲ့ United States Oil Fund က contract တွေအလုံးကိုကျွန်းလာထဲမှာထုံအောင်တော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်အမေရိကမှာရန်နံစိမ်းတွေကျဆင်းခဲ့တာလည်းဖြစ်ပါတယ်။
တဲ့ညပဲမြန်မာဘာသာအစည်းအဝေးတွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတနင်္ဂနွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာအင်္ဂါနေ့မနေ့ပိုင်းထိတက်ခွဲစစ်ဆေးတွေ့ရှိချက်တွေအရကိုဗစ် -19 ရောဂါကူးစက်သူအသေမရှိကြောင်းကျန်းမာရေးနှင့်အာကစားဝန်ကြီးဌာနကပြောပါရယ်ဒီနေ့နဲ့ပါဆိုရင်ရောဂါကူးစက်သူမတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာ၃ရက်ရှိပါပြီရန်ကုန်မြို့မှာရှိတဲ့မြို့သားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့ဆေးသူဒေသနာဦးစီးဌာနတို့ကတက်ခွဲနမူနာ345ခုကိုစစ်ဆေးခဲ့တာမှရောဂါပိုးမတွေ့ခဲ့ရကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရောဂါပိုးကူးစက်သူအသစ်မတွေ့ပေမဲ့အများပြည်သူအနေနဲ့လက်ရှိချမှတ်ထားတဲ့ညွှန်ကြားချက်အမိန့်တွေကိုဆက်လက်လိုက်နာဖို့တိုက်တွန်းထားသလိုဒီရောဂါအခြေအနေများပြားလာနိုင်တာဘယ်သူကိုမဆိုကူးစက်ခံရနိုင်တာနဲ့ရောဂါလက္ခဏာမပြဘဲရောဂါပိုးရှိနေနိုင်တယ်ဆိုတဲ့အချက်တွေကိုသိထားဖို့လိုအပ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မလူအပ်ဘဲအိမ်ပြင်မထွက်ဖို့လူစုလူဝေးရှောင်ဖို့အိမ်ပြင်ထွက်ရင်နှာခေါင်းစည်းတက်ဖို့နဲ့တူးနဲ့တူးခက်ခွာခွာနေကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့မနေ့ပိုင်းအထိထုတ်ပြန်ချက်တွေအရပြီးခဲ့တဲ့စနေနေ့ကနောက်ဆုံးအတည်ပြုခဲ့တဲ့ကူးစက်သူ2ဦးအပါအဝင်စုစုပေါင်းကူးစက်ခံရသူ146ဦးရှိပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးရှိခဲ့ပြီးရောဂါပိုးကင်းစင်သူ16ယောက်ထဲက9ယောက်ကိုဆေးရုံတွေကဆင်ခွင်ပြုခဲ့ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ရှင်။COVID-19 ကာယောဂါကူးစက်မှုထိန်းချုပ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကအကူအညီပေးလုပ်ငန်းတွေကိုကန့်တက်လိုက်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ကြုံရနိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကဒီနေ့ပဲသိပေးလိုက်ပါတယ်။ APCA နေ့ကထုတ်ပြန်တဲ့ COVID-19 ကာယောဂါဆိုင်ရာစည်းကမ်းချက်တွေအရဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအဖွဲ့တွေအသွားလာတဲ့အကူအညီပေးလုပ်ငန်းတွေမှာ80ရာခိုင်နှုန်းလောက်ကန့်သတ်ခံလိုက်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါကူးစက်မှုမရှိအောင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကာကွယ်လှုပ်ဆောင်ဖို့လိုအပ်တယ်လို့တားမြစ်ကန့်သတ်ချက်တွေကြောင့်ဒုက္ခသည်တွေအစားအစာရည်နဲ့ကျန်းမာရေးဆောင်ရှောက်မှုအကာအကွယ်ပေးလုပ်ငန်းတွေမှာမထိခိုက်အောင်လှုပ်ဆောင်ဖို့လည်း HRW အဖွဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကတိုက်တွန်းထားပါတယ်။2019ခုနှစ်ထဲရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေနောက်ဆက်တွဲဖြစ်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးတော့ခိုလုံနေကြရတာပါ။ရိုဟင်ဂျာဆိုတဲ့သုံးလုံးကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုထားပါတယ်။COVID-19 ကာယောဂါကြောင့်အရှိတောင်အရှာဒေသမှာဒီနှစ်ထဲစီးပွားရေးကျဆင်းမဲ့အလားအလာတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနဲ့ဗီယက်နမ်နိုင်ငံကလွဲလို့အဖွဲ့ဝင်10နိုင်ငံရှိတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်ကျန်နိုင်ငံတွေအားလုံးမှာအနှုတ်လက္ခဏာပြန့်လိမ့်မယ်လို့လဲ Capital Economics သုတေသနစစ်တမ်းကဖော်ပြခဲ့ပါတယ်။စင်ကာပူနိုင်ငံရဲ့ဖွံ့ဖြိုးမှုနှုန်းဟာဗန်ဒိုင်းနှစ်ပထမလီလာဘက်အတွင်းကျဆင်းခဲ့တယ်လို့ထိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီနှစ်ထဲတိတိတသာကျဆင်းမယ်လို့ခန့်မှန်းထားပါတယ်။ဖိလစ်ပိုင်မှာခီးသွန်းလုပ်ငန်းအစိပ်ပိုင်းပစ္စည်းတွေတင်ပို့တဲ့လုပ်ငန်းနဲ့ပြည်ပရောက်ဖိလစ်ပိုင်လုံသားတွေငွေပြန်ပို့တဲ့လုပ်ငန်းတွေထိခိုက်နေတာကြောင့်ဖိလစ်ပိုင်စီးပွားရေးမှာအထိနာနေပါတယ်။စီကံချိုးဖောက်တဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူတာအပါအဝင်ကာယောဂါကာလအင်ပြင်မထွက်ကြဖို့တင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာဟာဖိလစ်ပိုင်စီးပွားရေးနယ်လန်ထူရေးအပေါ်မှာသက်ရောက်မှုရှိလိမ့်မယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်။ကမ္ဘာရေနံစိန်စီကျဆင်းမှုကြောင့်ရင်းနှင်းစိန်တင်ပို့တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေရဲ့စီးပွားရေးမှာလည်းအထိနာနေပါတယ်။ပြီးခဲ့တဲ့နှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း900ကိုင်နှုန်းတိုးလာခဲ့တဲ့အရှေ့တောင်အရှာဒေသတစ်ခုလုံးအနေနဲ့ကတော့ဒီနှစ်2020ပြည့်နှစ်မှာ1000ကိုင်နှုန်းထိကျဆင်းလိမ့်မယ်လို့လည်းစစ်တမ်းကခန့်မှန်းထားပါတယ်ရှင်။စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူ928ယောက်ကိုဒီကနေ့ပဲအတည်ပြုလိုက်တဲ့အတွက်ကူးစက်ခံရသူပေါင်း1000ခွဲနီးပါးရှိပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အရေအတွက်ဟာသတင်းနှစ်ပတ်နီးပါးအတွင်းမှာအနည်းဆုံးလည်းဖြစ်ပါတယ်။ယောဂါကူးစက်သူလူနာအသစ်တွေထဲမှာတော့အဆောင်တွေမှာနေကြတဲ့နိုင်ငံသားအလုပ်သမားအများစုပါဝင်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရCOVID-19 ရောဂါကြောင့်သေဆုံးသူ19ယောက်နဲ့ရောဂါပိုးကူးစက်သူလူနာအသစ်180ကျော်ရှိခဲ့ပါတယ်။နိုင်ငံတွင်းစုစုပေါင်းရောဂါကူးစက်ခံထားရသူ8000နီးပါးနဲ့သေဆုံးသူ930လောက်ရှိနေပြီးတော့ပြန်လည်ကျန်းမာလာသူက985ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလေးရှားမှာတော့အင်္ဂါနေ့ကပိုးကူးစက်သူလူနာအသစ်32ဦးကိုထပ်မံအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း9800ကျော်ရှိပါတယ်။ နောက်ထပ်သေဆုံးသူတူပါဝင်စုစုပေါင်းသေဆုံးသူ100လောက်ရှိနေပြီဖြစ်ကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။အင်္ဂါနေ့ညပိုင်းထိတ်တဲရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
နိုင်ငံရဲ့ခြားကနေမြန်မာနိုင်ငံကိုပြန်လာကြမယ်နိုင်ငံသားတွေအတွက်ပြည်တွင်းမှာဘယ်လိုပြင်ဆင်ဆောင်ရွက်ထားလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။လာမယ့်မေလအတွင်းမှာလေကြောင်းနဲ့နယ်စပ်ခိတ်တွေကနေတဆင့်ပြည်တွင်းကိုဝင်ရောက်လာမယ့်မြန်မာနိုင်ငံသားတွေရှိနေရကြောင်းသူတို့ကိုကိုဗစ်ရောဂါစောင့်ကြည့်နိုင်မှုအတွက်ကျန်းမာရေးဌာနကအစီအစဉ်ထားပါတယ်။နိုင်ငံအရေးရမှာရှိပြီးမြန်မာပြည်ကိုပြန်မှုခတ်နေတဲ့နိုင်ငံသားတွေနေရပြန်ရေးအတွက်လည်းသက်ဆိုင်ရာနိုင်ငံကမြန်မာတန်ယုံတွေကညှိနှိုင်းဆောင်ရွက်တာတွေလုပ်နေပါပြီ။အခုရပိုင်းအတွင်းမှာလည်းကချင်ပြည်နယ်နယ်စပ်ဂိတ်တွေကနေတဆင့်တရုတ်ပြည်ကနေပြန်ဝင်လာတဲ့မြန်မာလူသားတွေရှိနေသလိုထိုင်းရောက်မြန်မာလူသားတွေကိုလည်းမေလတရနေ့ကနေစပြီးထိုင်းမြန်မာချစ်ကြည်ရေးတရားကနေတဆင့်ပြန်လည်လက်ခံပေးဖို့ဆောင်ရွက်နေတယ်လို့သိရပါတယ်။အဲဒီလိုတစ်ဖက်နိုင်ငံရောက်မြန်မာလူသားတွေပြန်ဝင်လာဖို့ရှိနေတဲ့နယ်စပ်ဂိတ်တွေမှာအရေးပေါ်တုံ့ပြန်ကွင်းဆင်းဆောင်ရွက်ရေးအဖွဲ့တွေကိုစေလွှတ်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုက VOA ကိုပြောပါတယ်။
မင်းလာမဲ့လူတွေထဲရလဲဒါပါလာနိုင်တာပေါ့နော်အဲတော့ပို့ပြီးတော့ quarantine center တွေမှာရှိတဲ့ဆောင်ချက်ကြည့်ရှုမှုတွေ quarantine ဝင်ရောက်တဲ့လူတွေရောဂါဆက်ဆင်းမှုတွေပေါ့နော်ဒါတွေတော့ပို့ပြီးတဲ့ဆောင်ရွက်မှုအားဖြည့်ဖို့ရှိပါတယ်ဟုတ်ကဲ့
ပြန်ဝင်လာသူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်ပြီးဆောင်ချက်ကြည့်ရှုတာ21ရက်အပါအဝင်နေအိမ်မှာတည်တပ်9ရက်တာနေထိုင်စေပြီးစုစုပေါင်း28ရက်ကြာရောဂါဆောင်ချက်ကြည့်ရှုတာကိုဆောင်ရွက်သွားမှာပါပင်နေရာတွေမှာအသွာအလာကန့်သတ်မလဲဆိုတာကတော့ဒေသဆိုင်ရာကိုဗစ်ကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြပါတယ်
။လောလောဆယ်ကတော့ UN နဲ့ Diplomat Passport ဟိုတာတွေပေါ့နော်အဓိကတော့ဒါ Home Quarantine အဲ့လိုအရင်ပေးထားတယ်။ဒါမဲ့လည်းဒီကော်မတီရဲ့ဆုံးဖြတ်ချက်ပေါ့နော်ဒေသဆိုင်ရာကိုဗစ်ကော်မတီအသေးသေးရှိတယ်ပေါ့နော်အဲ့ဒီဒီဒီရဲ့ဆုံးဖြတ်ချက်နဲ့ဒါ Home Dorm လား Hotel Dorm လားအဲ့ဒါဒီကောင်းလာပါတော့အဓိကတော့ဆက်ဆက်တဲ့ဒီကတော့ရားရကောင်းပါတော့နော်ဒီကတော့စီမံခန့်ခွဲမှုကော်မတီအစင်းနေရှိပါတယ်အဲ့တော့ဒီလက်တွေ့မြေရင်းအခြေအနေပေါ်မှာမူတည်ပြီးတော့စဉ်းစားပြီးဆုံးဖြတ်မှာဖြစ်ပါတယ
်မိလာအစမှာနေဆက်ကိတ်တွေကနေတဆင့်ပြန်ဝင်လာမယ်မြန်မာလူသားတွေရှိနေတယ်လို့နိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံအကူအညီနဲ့ပြန်လာကြမယ်နိုင်ငံသားတွေလည်းဒီကြောင်းကနေတဆင့်မိလာဒုတိယပတ်လောက်ကစပြီးရောက်လာနိုင်မွေးရှိပါတယ်ကိုဗစ်ကာလမှာနိုင်ငံတကာခီးသည်တင်လေရင်တွေမြန်မာနိုင်ငံကိုဆင်းသက်မှုယာယီရဆိုင်ထားတာမေလ15ရက်နေ့အထိတိုးမြင့်ထားလို့အခုချိန်မှာအကြောင်းအမျိုးမျိုးနဲ့ပြည်ပနိုင်ငံတွေစီရောက်နေသူတွေကိုကယ်ဆယ်ရေးလေရင်နဲ့ပြန်လည်ခေါ်ဆောင်နိုင်မှုကိုမြန်မာတန်ယုံအသီးသီးကဆောင်ရွက်နေတာပါ။နေရာပြောင်းခြင်းသူတွေကိုစရင်တွေကောက်ယူနေပြီးလေရင်လက်မှတ်ဝယ်ယူနိုင်မှုအတွက်လည်းဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ပြန်လည်ခေါ်ဆောင်မယ့်နေရာကတော့အတိအကျမတတ်မှတ်ရသေးပေမဲ့ပေးထားတဲ့လူရေလိုက်စီစဉ်မှုတွေလုပ်နေပြီးမီလာအတွင်းမှာမြန်မာနိုင်ငံကနေလေရင်နဲ့လာခေါ်နိုင်မှုအတွက်ကိုတော့လှုံ့ဆော်နေတယ်လို့သိရပါဗျ။အိန္ဒိယနိုင်ငံကိုကျန်းမာရေးကိစ္စနဲ့ရောက်ရှိနေတဲ့ဦးမျိုးထွတ်ကလည်းပြန်မိုးသတ်မှတ်ထားတဲ့ရက်ကျော်လွန်သွားတာတလခွဲကျော်ပြီဖြစ်လို့အခက်အခဲရှိနေပြီးအခုတန်ရုံအကူအညီနဲ့ပြန်မဲ့သူစီးရင်ကိုပို့ထားပြီးဖြစ်တယ်လို့ပြောပါဗျ
။ဒီမဲကနေစေကောစားစေကောအကုန်တော့မဟိုက်ဒရာဘတ်မဲအိန္ဒိယကလည်းဈေးတွေကြီးတင်နဲ့ထွက်လို့မရနဲ့တော်တော်ဒုက္ခရောက်နေကြတယ်ဒါလည်းတော့ပြန်မယ်ဆိုတော့အသေးစိတ်တော့မသိရသေးဘူး။အခုဒီနိုင်ငံမယ်ကလေးရနေကိုပြည်တွင်းလေးနေဖွင့်မယ်လို့ကြားတယ်။ဖွင့်ရင်မြန်မာနိုင်ငံကလာခေါ်မယ်လို့ပြောတယ်။တိုင်ဟုတ်တယ်ဥရောပို့ပြီးပြီဆိုတော့အဲ့ဒါဒီလားကုံမှစောက်ကြည့်ရမယ်တကယ်လို့သူတို့လာခေါ်မယ်ချင်တဲ့အကင်ဒီကနေညူးတွေဒီကိုဥရောကသွားအောင်မှာပြန်ပြီးအတွက်ကတော့ဘာမှတော့ညံ့ရမထားဘူးဥရောအနေနဲ့ကတော့ဥရောဒီမတက်ခဲ့တဲ့ဆေးရုံကရဆူရဆေးရုံမှာဆေးစစ်ပြီးတော့သူတို့ကတော့ဒီ COVID-19 မရှိဘူးဆိုတဲ့ထောက်ခံစာကိုပေးလိုက်မယ်တဲ့စစ်ပြီးမှပေးမယ်တဲ့
ကယ်ဆယ်ရေးလေရင်နဲ့မြန်မာနိုင်ငံကိုရောက်ရှိသူတွေဟာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကချမှတ်ထားတဲ့လူမှုအခြေပြုကုသဆောင်ရှားမှုပေးနေတဲ့နေရာတွေမှာ21ရက်တာနဲ့9ရက်နေမှာ9ရက်စုစုပေါင်း28ရက်ကိုတည်ချနေထိုင်မှုအတွက်လည်းအသိပေးထားပါတယ်။ပြည်တွင်းမှာကိုဗစ်ရောဂါထပ်တိုးလူနာသေမရှိပဲဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုဓာတ်ခွဲအတည်ပြုလူနာ146ဦးရှိခဲ့တာပါ။အဲ့ဒီထဲကသေဆုံးသူ9ဦးရှိခဲ့ပြီးရောဂါပျောက်ကင်းသွားသူကလည်း16ဦးအထိရှိထားပြီးဖြစ်ပါတယ်။ကျန်းရှိနေသေးတဲ့လူနာ125ဦးကိုတော့သက်ဆိုင်ရာစီရင်တွေမှာအတီးတီးထားရှိပြီးကုသမှုပေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရသိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ
။ COVID-19 ရောဂါပိုးပြန့်ပွားမှုကိုတားဆီးနိုင်ဖို့အတွက်ပိုးသက်ဆေးတွေဖြန့်နှံကကျန်းမာရေးအတွက်တင့်တော်ရက်လာဆိုတာကိုတင်ဆက်ပေးမှာပါ။COVID-19 ရောဂါကိုတားဆီးကာကွယ်တဲ့အနေနဲ့ရက်ွက်တွေလမ်းတွေတိုက်တာအဆောက်အုံတွေကိုသက်ဆိုင်ရာရက်ွက်အလိုက်တာဝန်ရှိသူတွေကပိုးသက်ဆေးဖြန့်တာတွေလုပ်နေကြပါတယ်။ပိုးသက်ဆေးတွေကိုလိုအပ်တဲ့အချိန် လိုအပ်တဲ့နေရာတွေမှာဒါစနစ်တကျဖြန့်ချဖို့နဲ့ဘယ်လိုနေရာတွေကဖြန့်တင်နေမှာဖြန့်တင်မှုဆိုရဲဆောင်ရံရှောင်ရံတွေကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီလိုပိုးသက်ဆေးကိုယောဂပူမွားတွေတည်စီဖို့အတွက်ဆိုပြီးလိုက်ဖြန်းနေတာမျိုးကပြည်သူတွေအတွက်တခြားယောဂတွေဖြစ်လာစေနိုင်ပြီးကျန်းမာရေးကိုထိခိုက်လာနိုင်တဲ့အကြောင်းဒေါက်တာကျော်စွာဦးကအခုလိုပြောပြပါဗျ။
တိုးတော်လည်းပဲအခုဒီပတ်တလို့ပတ်ပြီးတော့ကျွန်တော်အများဖြန်းနေတဲ့ခါကျတော့အများတူနာပုံပါလဲဟိုဘေးထွက်ဆိုးကျိုးရှိနိုင်လားဆိုတော့ဟိုရှိတော့ရှိနိုင်ပါလေအရင်အနေနဲ့ရှိလားဆိုတော့လည်းပြောရတော့လည်းခက်တယ်ဒါဒီဓာတုပြေတာပစ္စည်းတွေဖြစ်တဲ့ကြောင့်ပါပဲအကယ်၍ပေါ့အခုဒီအစားအသောက်တွေပေါ်မှာပဲဖြစ်ဖြစ်တခုခုဒီအသက်ကြီးရွယ်တွေခလေးတွေစသဖြင့်အဲ့လိုလူတွေပေါ့ချို့အရေးကတက်ပြမှုအရင်အဲ့လိုပေါ့ခံစားမှုပြင်းတဲ့လူတွေအဲဒီပေါ်မှာလည်းတက်ရောက်မှုရှိမှာပေါ့နော်ချို့ပန်းနိုင်ကျက်တပါးတွေစသဖြင့်ပေါ့နော်အချုပ်ရောကရှိတဲ့လူတွေပေါ့လေဒါပေမဲ့ဒီကနေ့ပတ်သက်ပြီးလုပ်တဲ့လူတွေကလည်းလုံးနေတယ်လို့ကျွန်တော်တို့ဒီကျွန်တော်ပါပါပေါ့ချို့ဒီကျွန်တော်တို့ဒီကျမရဲ့အားသောင်းနေဆရာဝန်ကြီးရဲ့အမြင်ကတော့ဟိုလိုအပ်တဲ့အချိန်မှာလိုအပ်တဲ့လုပ်တာတော့ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ
်။ပိုးသက်ဆေးဖြန့်မှုလိုအပ်တဲ့နေရာတွေဖြစ်တဲ့လူနာနေထိုင်ခဲ့တဲ့နေရာ၊ကွာရန်တိန်းစင်တာတွေစတဲ့နေရာတွေမှာလိုအပ်တဲ့ပမာဏကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကညွှန်ကြားချက်နဲ့အညီပဲလုပ်စီခြင်းနဲ့လို့ဆိုပါတယ်။တချို့တွေကစိုးရိမ်စိတ်ကြီးပြီးပိုးသက်ဆေးဖြန့်ပေးဖို့အတွက်လာပြောကြတာတွေရှိပေမဲ့ဘေးထွက်ဆိုးကျိုးတွေအနေနဲ့ထိခိုက်မှုတွေရှိလာနိုင်တာကြောင့်မလိုအပ်ရင်ဖြန့်မပေးဘူးလို့ပရဟိတလုပ်ငန်းတွေကိုဦးဆောင်လုပ်ကင်နေတဲ့ကိုအောင်လေးမျိုးကပြောပါတယ်
။ဒါဆိုရည်စရာပဲဗျမလိုအပ်ဘဲနဲ့တော့မဖြန့်သင့်ဘူးကြာအဲ့ဒီပိုးသက်ဆေးတွေအချို့ဆိုလို့ရှိရင်ဥမာဟိုကျွန်တော်တို့ပြည်ဆိုလို့ရှိရင်ဟာကိုအိမ်ပိုးသက်ဆေးဖြန့်နေလို့ပါဒီပိုးသက်ဆေးဖြန့်နေလို့ပါဆိုပြီးလာပြောကြတယ်ကျွန်တော်တို့မလိုအပ်ဘဲနဲ့ဖြန့်မပေးဘူး။ဘာအတွက်လဲလိုအပ်လားမလိုအပ်ဘူးဆိုရင်ဖြန့်မပေးဘူး။အခုဆိုမလိုအပ်ဘဲနဲ့အဲခဏခဏဖြန့်တာလေဒီသူ့ရဲ့ဆေးရဲ့ side effect တွေနဲ့ဒီပတ်ဝန်းကျင်ကိုထိခိုက်မှာပေါ့နော်။သူတို့အင်ဆက်လေးတွေတေးကုန်တာလို့ဟိုဒါဂျီယာစနစ်ဒီပါပြစ်နိုင်နေတာမျိုးတကယ်ဖြစ်ပွားပြီဆိုမှလားဖြန့်တင်တာပေါ့
ဒီလိုပိုးသက်ဆေးကိုခက်စိတ်စိတ်ဖြန့်တာမျိုးကရေရှည်မှာကျန်းမာရေးကိုထိခိုက်လာနိုင်တယ်ဆိုပြီးစိုးရိမ်သူတွေရှိလာပါတယ်ပိုးသက်ဆေးဖြန့်ဖို့ကိုလူတဦးတယောက်ရဲ့စိတ်တဘိုးနဲ့မဟုတ်ဘဲရက်ွက်သူရက်ွက်သားအားလုံးရဲ့ဆန္ဒအရာပဲလုပ်တင်တယ်လို့လည်းမတင်စာရှင်လေးကြီးကပြောပါတယ
်ပိုးသက်ဆေးဖြန့်တာကဒီရက်ွက်တွေကောင်းထဲမှာလုပ်နေရဲ့နောက်လူတွေကိုစိတ်ပိုင်းဆိုင်ရာလုံခြုံမှုပေးတဲ့ဟိုလုပ်ငန်းတစ်ခုလုံးမြင်ရတယ်ပေါ့နော်သူကဒီလမ်းတွေပစ္စည်းတွေပုံမှန်ပို့သက်စီဖြန်းနေဟိုစိတ်တုပ်လိမ့်လိုက်တယ်ဆိုရင်ဒါစိတ်ချမှုတစ်ခုရတယ်စိတ်ချလုံခြုံမှုတစ်ခုဖြစ်စီတယ်ဒါပေမဲ့ဒီချိန်ထဲမှာအလွန်ကျွန်ဖြန်းတဲ့အရာတွေဥပမာဟိုဈေးတွေမှာဖြန်းနေဆိုရင်အဲ့ဈေးမှာရောင်းတဲ့ပစ္စည်းတွေငါးတွေဒါတွေကိုထိလိုက်ရင်အဲ့ရတစ်ဆက်ပြန်ပြီးကိုယ်ရည်စီကိုယောဂအဖြစ်နဲ့ဟိုနောက်ပိုင်းတွေမှာကိုယ်ရည်စီယောဂအဖြစ်နဲ့ပြန်ရောက်လာမယ်ဆိုတော့ဘယ်ရမဆိုတန်ဆေးလွန်ပြီးပေါ့နော်ဟိုအလွန်ကျွန်တော်ကလောကမကောင်းဘူး
COVID-19 ယောဂါကိုကာကွယ်နိုင်ဖို့အတွက်ပိုးသက်ဆေးဖြန့်တဲ့အခါမှာလိုအပ်တဲ့နေရာတွေမှာသာဖြန့်ကြဖို့နဲ့ဆေးဖြန့်တဲ့အခါလောက်ရမယ့်ဆောင်ရံရှောင်ရံတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့ပိုးသက်ဆေးရည်တွေကိုလူတွေပေါ်ဖြန့်တာမျိုးဆေးပညာရက်မှာလက်ခံထားခြင်းမရှိသလိုမတင့်တော်တဲ့နီလန်းတွေအသုံးပြုရင်လူအသက်ကိုပါအန္တရာယ်ပြုနိုင်ကြောင်းကျန်းမာရေးပညာရှင်တက်ဦးနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်အစအုံအိမ်တွေလူအသုံးဆောင်ပစ္စည်းတွေကိုတန့်ရှင်းရေးမှာအသုံးပြုတဲ့ပိုးသက်ဆေးရည်ကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်ခန္ဓာကိုယ်ထဲထိုးသွင်းခြင်းအပြင်အဆုတ်ထဲကဗိုင်းရပ်စ်ကိုရှင်းပေးနိုင်မလားဆိုတဲ့နီလန်းကိုစမ်းသပ်ကြည့်ဖို့သူ့အနေနဲ့စိတ်ဝင်စားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မှတ်ချက်ပေးပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်ကျန်းမာရေးပညာရှင်တွေအထိတ်တလန့်နဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကအင်ဖြူတော်မှာပုံမှန်ပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအခြေအနေသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသူ့ရဲ့ထင်မြင်ယူဆချက်တွေကိုပြောဆိုခဲ့တာပါ။လေဆိုကုမ္ပဏီအပါအဝင်အခြားပိုးသက်ဆေးရည်ထုတ်ကုမ္ပဏီအသီးသီးကလည်းသူတို့ပစ္စည်းတွေကိုလူခန္ဓာကိုယ်ထဲထည့်သွင်းလို့မရကြောင်းကြေညာချက်တွေညှိချင်းပဲထုတ်ပြန်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့သမရထရန်ကသူ့အနေနဲ့နောက်ပြောင်ပြောဆိုခဲ့တာဖြစ်တယ်လို့ဖြေရှင်းခဲ့ပါတယ်။အခုလိုတန့်ရှင်းရေးလုပ်တဲ့ပိုးသက်ဆေးရည်တွေကိုအကျော်ရဲသာထိုးသွင်းမယ်ဆိုရင်အသက်ပါတစ်ခါတည်းဆုံးရှုံးသွားမှာဖြစ်ကြောင်းနယူးယောက်မြို့ဝစ်ကော့ဖ်ဟိုက်ဆေးရုံဒူဥက္ကဋ္ဌကုဆတ်ယောဂအထုကူဒေါက်တာဇီယာတက်က VOE ကိုပြောပါတယ
်ဒီ clean လုပ်တဲ့ဟာတွေက bleach ဟို clean အတွက်ပဲသုံးတာပါဟိုကိုခန္ဓာတဲ့ကိုဆဲလို့မရပါဘူးကိုခန္ဓာဟိုတောက်လို့လည်းမရပါဘူး bleach တောက်လိုက်လို့ရှိရင်ဒီကိုရဲ့လက်လက်ဟိုအစာပြုံကြောင်းတစ်ခုလုံးစားသွားပါလိမ့်မယ်ဟိုရောင်းတဲ့ပစ္စည်းတိုင်းမှာ instruction ပါပါတယ်အဲ့ဒီ instruction အတိုင်း follow up လုပ်ပါနောက်ဒီ disinfectant တွေဟိုကိုခန္ဓာတဲ့ကိုဝင်သွားလို့ရှိရင်အရန်ကိုစားပါတယ်โอเคအထူးသဖြင့်ဒါစားလို့ရတဲ့အရာလည်းမဟုတ်ဘူး ဟိုမျိုးချလို့ရတဲ့အရာလည်းမဟုတ်ဘူး။နောက်ဟိုအကျော်လေးကိုလည်းသွေးသွင်းလို့ရမှာမဟုတ်ဘူး။သေသွားပါမှာအဲ့ဒါဒီကတော့အကျော်လေးကသွင်းအောင်လို့ရှင်တကယ်လို့ခောက်ရောက်ပါမှာပါ
။ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်မြန်မာနိုင်ငံကစားသောက်ဆိုင်တချို့မှာဆိုရင်ဝင်လာတဲ့သူမှန်သမျှပိုးသက်ဆေးဖြန်းတာမျိုးတွေလည်းတွေ့နေရပါတယ်။ဒီလိုလှုပ်ဆောင်ချက်မျိုးဘာအကျိုးမှမရှိတဲ့အပြင်ဗိုင်းရပ်စ်ကိုကာကွယ်ပေးတဲ့ဆိုတဲ့တပ်တည်အထောက်အထားမျိုးလည်းမတွေ့ရဘူးလို့ဒေါက်တာဇီယာတက်က VOA ကိုအခုလိုပြောပါတယ်။
တကူရှိတာကလေကိုခန္ဓာပေါ်မှာပုသက်စေဖြန်းခြင်းဒီလူမတော့ကျွန်တော်ဒီနိုင်ငံမှာတော့မလုပ်ဘူးပေါ့နော်အော် example ပြောရလို့ရှိရင်တော့ဒီတောင်ကိုရီးယားတို့ဘာလို့မှကြီးလိုက်လို့ရှိရင်တို့ကိုရို့ကိုခန္ဓာတဲ့ဟိုတော့မဖြန်းဘူးဒါပေမဲ့ဒီ environment တွေကိုတို့ဖြန်းတာရှိဒါကကျွန်တော်ပါ terminal cleaning ကိုခေါ်တာ environment တွေကိုဖြန်းတဲ့ဟာတွေကဒါဖြန်းလို့ရတယ်ဒါပြဿနာမရှိဘူးနောက်တစ်ခုကကိုခန္ဓာပေါ်မှာဖြန်းတဲ့အခါမှာဘာကိုဖြန်းတာလဲပေါ့နော်ကျွန်တော်ပြောလို့ရှိရင်တော့အကောင်းဆုံးနည်းလမ်းတစ်ခုဖြေရလို့ရှိရင်တော့ဟို scientific ကြဟိုဒီလိုပုသက်ဆေးဖြန်းခြင်းကိုခန္ဓာကိုဖြန်းခြင်းဒီဟိုကာကွယ်နိုင်လားဆိုတော့ဒီနေ့ဒီချိန်ဒီ paper တခုမှမရှိပါဘူ
း alcohol အာနိသင်ကိုလုံးဝမခံနိုင်တဲ့ coronavirus ပိုးနဲ့ပတ်သက်လို့ဒေါက်တာဇီယာသက်ပြောပြတာက
ကျွန်တော်သိတဲ့အချက်ကဘာပဲသိတာလဲဆိုတော့ဒီပိုးကောင်ဒီ virus ဒီမြေကြီးပေါ်မှာ or ဒီ heart surface ပေါ်မှာ52နာရီလောက်ထိနေနိုင်တယ်သူဒီအရက်ပြန်ကိုအလွန်တရာမှကြောက်တယ
်ကိုခန္ဓာထဲမှာမဟုတ်ပဲအပြင်ဘက်မှာရှိနေတဲ့ coronavirus ကိုဘယ်လိုတတ်နိုင်တယ်လဲဒေါက်တာဇီယာတက်ကအခုလို့ပြောပါတယ
်ဆိုဒီအကောင်ပါနဲ့သေးလဲဆိုနံပါတ်1ဆက်အယ်ကိုဟောနဲ့သေးတယ်နံပါတ်2ဆက်က temperature 60 degree အထက်မှာရှိရင်သေးတယ်ဆိုတော့60 degree အထက်ရှိတဲ့အဝစ်ကိုလက်နဲ့ကင်ဖို့အတွက်တော့တော်တော်လေးတော့ခက်ခဲတာပေါ့နော်ကိုယ့်လက်ကိုမိလောင်သွားမှာပေါ့နော်အဲအဟမ်းဒီဒါကြောင့်မို့ကျွန်တော်ကအယ်ကိုဟောနဲ့ဒီဟို surface ကို clean လုပ်ပြီးတော့ဆိုတော
့ဒါဆိုရင်သမရထရန်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်စတဲ့ခေါင်းဆောင်တွေမှတ်ချက်ပေးပြောဆိုကြသလိုအပူချိန်ညစ်နာကိုကြောက်တဲ့ virus အတွက်နေပူစာလှုံတာမျိုးခန္ဓာကိုယ်ကိုခရမ်းလွန်ရောင်ကြည်ပေးတာမျိုးဆိုရင်ရောဘယ်လိုဖြစ်နိုင်မလဲဒေါက်တာဇီယာတက်ရဲ့အဖြေကတော့
ကျွန်တော်အနေနဲ့ပြောရတာတော့နေရောင်ကြည်ဒီဟိုအားလုံးအတွက်ကောင်းတယ်ပေါ့နော်ဒါကတော့ no question about ပါ temperature ဗမာနိုင်ငံမှာအခုဘယ်လောက်ရှိတယ်ကျွန်တော်လည်းမပြောတတ်ဘူးရတရားခုနှစ်တရားရှိရှိတဲ့အချိန်မှာ temperature နေပူစာသွားလုံရင်တော့ကျွန်တော်ထင်တယ် virus of ဒုက္ခရောက်မှာမဟုတ်ဘူးအပူရှက်တာပေါ့နော်အဲ heat stroke နဲ့အဲ့ဒါဒုက္ခရောက်ပါတယ် heat stroke နဲ့ဒုက္ခရောက်လို့ရှိရင်လူဒုက္ခရောက်တယ်ကြောက်ကြက်ပြတ်တက်တယ်တချို့လူတွေမြန်မာနိုင်ငံအလဲပိုင်းတို့နေရာမျိုးမှာ temperature 109 102 103လောက်ထိဖြစ်နေတဲ့အချိန်မှာနေပူစာထဲမှာကြာကြာသွားနေရင်ကျွန်တော်တို့လူတွေဒုက္ခရောက်ပါတယ်အခုအချိန်မှာအိမ်ထဲမှာနေခြင်းတွေအကောင်းဆုံးမှာဘာဖြစ်လို့လဲဆိုတော့အပြင်သွားလို့ရှိရင်ကိ
ဆိုတာဖြစ်လာနိုင်ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ရင်ကျန်းမာရေးပညာရှင်တွေသိထားတာဟာ၁၀ရာခိုင်နှုန်းလောက်ပဲရှိပြီးရောဂါပိုးဟာအပူဒဏ်ရောအေးအေးဒဏ်မှာခံနိုင်ကြောင်းဒေါက်တာဇီယာသက်ကသတိပေးပြောဆိုခဲ့ပါတယ်ရှင
်။ VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီနေ့ကျင်းပမှုရှိတဲ့ထူးထူးရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေအကြဆိုးရိမ်မှုတွေရှိနေတာကိုတင်ဆက်ပေးပါမယ်ကမ္ဘာကယောဂါ COVID-19 အကျပ်တဲ့အခြေအနေကြောင့်ပုံမှန်အားဖြင့်ဆိုရင်လာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့အထွေထွေရေကောက်ပွဲကျင်းပနိုင်ချေရှိမရှိဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိအခြေအနေမှာတော့ယောဂါမပြန့်ပွားရေးအတွက်လူစုလူဝေးလောက်ခုတားဆီးထားတာတွေနဲ့တခြားကန့်သက်ချက်တွေရှိရာကြောင့်2020အထွေထွေရေကောက်ပွဲကျင်းပဖို့မတည်ကြမရေရာမှုတွေဖြစ်လာရပါတယ်ဒီဘော်ကော်မရှင်ဘက်ကတော့ဘာမှတည်တည်ကြကြထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါကြောင့်နိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်။အနာရဒီကျုပ်ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအတွင်းမူမုံရအောင်ရှင်ကတော့လက်ရှိအခြေအနေအရပါတီအောင်နိုင်ရေးနဲ့ပတ်သက်လို့အခက်အခဲတွေရှိနေတဲ့အပြင် လူရွေးချယ်ဖို့အတွက်ကလည်းအခက်ခဲတွေကြုံနေရတာမို့အခုလိုရွေးကောက်ပွဲကိုပုံမှန်အတိုင်းကျင်းပမယ်ဆိုအခက်ခဲတွေရှိလာနိုင်တယ်လို့သူကသုံးသပ်ပြောဆိုလိုက်ပါတယ်
။ရွေးကောက်ပွဲတကယ်လုပ်ကြမယ်ဆိုလို့ရှိရင်မေလကုန်ပေါ့လေ၊ဂျွန်လလောက်မှစပြီးတော့ဒီဟာကကြီးညာပေးကြရမှာလေ။အဲ့ဒီဒီဟာအတွက်ကအရင်ချင်းပြည့်သေးဖို့မရဘူးဒီကော်မရှင်အနေနဲ့။ဟိုကျွန်တော်ပါတီဆိုလို့ရှိရင်ဥမာကိုယ်စလဲရွေးချယ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစောစောပိုင်းတော့ကအဲကျွန်တော်တော့မှပြီးအောင်လုပ်မယ်လို့ကျွန်တော်စီစဉ်ထားတာရှိတယ်။ဒါပေမဲ့ဒီတိုင်းဆိုလို့ရှိရင်ကျွန်လာထဲမှာတောင်မှပြီးဖို့တော်တော်လေးခက်တယ်။ဒီကောက်ပွဲကိုငါတတ်မှတ်ထားတဲ့အချိန်တော့တော့မှပြစ်မှပြစ်ပါမလားလို့ကျွန်တော်တော့ဒီဟာတန်မြတ်ရှိတယ်အဲ့လောက်ပဲကျွန်တော်ပြောချင်ပါလေ။
2020ထွေထွေရွေးကောက်ပွဲကျင်းပမယ့်ကာလကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ဖော်ကြေညာတာမရှိသေးပဲ။အရင်ထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့ကာလအတိုင်းဆောင်ရွက်မယ်လို့ပဲရေဘူးရပြောဆိုထားတာရှိခဲ့ပါတယ်။ကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကတော့ပြီးခဲ့တဲ့နေ့ပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာကိုဗစ် -19 အန္တရာယ်ကိုကျော်လွှားနိုင်ပြီးအရင်ရွေးထားတဲ့အတိုင်းရွေးကောက်ပွဲတွေကိုပုံမှန်အတိုင်းကျင်းပနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့သူကပြောဆိုထားပါတယ်။လက်ရှိမှာယောဂကူးစက်ခံရသူဟာအယောက်140ကျော်ရှိနေပြီးကျမရေဝန်ကြီးဌာနဘက်ကလည်းလာမယ့်မေလ15ရက်အထိလူစုလူဝေးတွေမပြုတ်လုဖို့နဲ့နေအိမ်တွေမှာနေထိုင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာကြောင့်ရွေးကောက်ပွဲစီစဉ်ကျင်းပနိုင်ဖို့ရှိမရှိဆိုတာနိုင်ငံရေးပါတီတွေဘက်ကတိတိပပသိချင်နေကြတာဖြစ်ပါတယ်။လက်ရှိချိန်ထိရွေးကောက်ပွဲကော်မရှင်ဘက်ကပါဆွေးနွေးမှုမှမရှိသလိုဘာမှတိတိကျကျပြောဆိုတာမရှိတာကြောင့်ကော်မရှင်ဘက်ကဆုံးဖြတ်မှုကိုအမြန်ဆုံးချပြပေးဖို့ရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းကြော်ညွန့်ကတောင်းဆိုသွားပါတယ်
။သူ့တော်ကိုယ်စားလှယ်လောင်းရေးကိုလည်းအချိန်မလုံတော့ဘူး။ဟိုရွေးကောက်ပွဲကမ်ပိန်းကလည်းဆင်းရပြီဆိုတဲ့ချိန်ကျရင်တော့ဒီကိုဗစ်ကပြီးသွားပြီလားမပြီးသေးဘူးလားပေါ့။မထိန်းချုပ်နိုင်သေးဘူးဆိုရင်တော့ခါလိုက်လို့ဟိုဒီရွာကလျှောက်သွားပြီးတော့ရွာကလိုက်ပြီးတော့တိမ်သက်တိမ်ဆင်းနဲ့အဲ့လိုလှုပ်ဖို့ကောအဆင်ပြေပါမလားပေါ့ဗျာဒါမဟုတ်ရင်ဟိုလူစုလူဝေးနဲ့ဆိုဘိုးတော်ဆိုးနေတာပေါ့ဗျာအဲရွေးကောက်ပွဲကမ်ပိန်းပေါ့ဒီကမ်ပိန်းကိုဘယ်လိုကြော်ဖြတ်မလဲကမ်ပိန်းနီးစနစ်တွေဘယ်လိုလုပ်ရမလဲကစပေါ့ဗျာဟိုရှင်းရှင်းလင်းလင်းသိရအောင်တော့ဒါကရွေးစီရင်နေနဲ့လည်းဘယ်လိုစီစဉ်ထားတယ်ပေါ့ဘယ်လိုစီစဉ်ဖို့ဒီချက်ရှိတယ်ဗောလေအဲ့လားမျိုးတွေတော့ဆွေးနွေးတင်တယ်လို့မြင်တယ်ကျွန်တော်တော့
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ base အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကတော့ကော်မရှင်အနေနဲ့သက်ဆိုင်တဲ့နိုင်ငံရေးပါတီတွေနဲ့လက်ရှိအခြေအနေကိုဆွေးနွေးဖို့ဆွေးနွေးပြီးမှသာရွေးကောက်ပွဲကိုရွှေ့တင်မရွှေ့တင်ဆုံးဖြတ်ဖို့လိုအပ်တယ်လို့အကြံပြုသွားပါတယ
်ဟိုဒီရောဂါကွန်ဆက်ပြန့်ပွားမှုအနေထားကလည်းအခုချိန်ထိကိုကျွန်တော်တို့ခံမှန်းထက်သေးတာကိုကြည်ကျမရေးဝန်ထမ်းကိုယ်တိုင်ကမတူပိုဂျက်ရှင်မလုပ်နိုင်တဲ့ကောင်းကောင်းအခုတို့ကတော့မေလလေလောက်မှာအတိအကျသိနိုင်မယ်လို့ပြောရတယ်ဒါပေမဲ့လည်းကျွန်တော်တို့ဆီမှာရှိတဲ့ချက်လက်တွေကဒီကောင်ပိုဂျက်ရှင်လုပ်ဖို့ခက်ပါတယ်ပေချာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့တွေ့ဆုံဆွေးနွေးမှုကအစကိုလုပ်တင်နေပြီနိုင်ငံအထူးသဖြင့်တော့ဗျာရပ်ဖက်ဖွဲ့စည်းတဲ့ဆိုတော့ရှင်နိုင်ငံရေးပါတီနဲ့ကော်မရှင်ကြားထဲမှာစပြီးစကားပြောဖို့လိုပြီ
နိုင်ငံရေးပါတီတွေရဲ့ဒီစိုးရင်ချက်တွေနဲ့ပတ်သက်လို့ကော်မရှင်ဘက်ကအချိန်ချင်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ထိုင်းနိုင်ငံအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရမှုတွေဟာထိုင်းနိုင်ငံသားပြီးရင်မြန်မာနိုင်ငံသားတွေကကူးစက်ခံရမှုအမြင့်ဆုံးဖြစ်နေတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်မှုဓာတ်ခွဲအတည်ပြုခံရသူလူ3000ထိဖြစ်လာတာကြောင့်ကိုဗစ် -19 အရေးပေါ်အမိန့်ကိုနောက်ထပ်တစ်လပတ်တန်းတိုးထားပါတယ်ကူးစက်ခံရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားကအများဆုံးဖြစ်နေပါတယ်ထိုင်းတမန်ရေးဝန်ကြီးဌာနကိုဗစ် -19 အခြေအနေကြီးကြပ်ကုတ်ကဲဘူဌာန CCSA ရဲ့ထုတ်ပြန်ချက်အရအခုဆိုရင်မြန်မာနိုင်ငံသား52ဦးထိမြင့်တက်လာကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ
်ဟိုပေါ့ထိုင်းနိုင်ငံသားတွေကမှာနိုင်ငံသားတွေကိုဗစ်ရောဂါဖြစ်တယ်ဆိုတာမြန်မာနိုင်ငံသားအများဆုံးဖြစ်ပါတယ်
ဒီအပိုင်းတွင်မြန်မာနိုင်ငံသား100နီးပါးလောက်လည်းဖမ်းဆီးခံရပါတယ်။ထိုင်းတောင်ပိုင်းမှာတရားမဝင်ရွှေ့ပြောင်းလုပ်သမားတွေကြားထဲမှာကိုဗစ် -19 ကူးစက်မှုကများလာတဲ့အတွက်စစ်ဆေးမှုတွေပိုလွတ်လာသလိုရောဂါပိုးတွေကိုလိုက်လံစီစစ်ရင်းနဲ့ထိုင်းနိုင်ငံတွင်တရားမဝင်နေထိုင်အလုပ်လုပ်ကြနေကြတဲ့မြန်မာတွေလည်းဖမ်းဆီးခံရတာတွေဖြစ်နေတယ်ဆိုပြီးဦးမင်းဦးကပြောပါတယ်။
ဆိုတော့ဒီ quarantine တော့ငါဟာအဲ့ဒါမဝင်တဲ့လူတွေအဲ့ဒီသားဆိုဟိုအဲ့ဒီတိုင်းကြီးကိုလိုက်တာပေါ့။လိုင်းရနေတာကတော့ဒီလိုတရားမဝင်တဲ့လူတွေပါပဲပါသွားတာကိုဖန်ဖန်ဖြစ်တာပေါ့။ဥစဉ်တော့ရှိတယ်လို့ပြောတော့တမားတွေကနေဖန်ဖန်ဒီ covid ကြောင့် ဖြစ်တဲ့ဟာကိုလိုက်ပြီးတော့ဒီစီနေတဲ့တွေ့ရတယ်
။ထိုင်းနိုင်ငံမှာည10နာရီကနေမနေ့4နာရီအတွင်းညမထွက်ရအမိတ်အာဏာဆက်လက်တည်ရှိနေပြီးကိုဗစ်ကာလအရေးပေါ်အမိတ်ကိုဧပြီလ28ရက်နေ့မှာပဲနောက်ထပ်တစ်လသက်တမ်းထပ်တိုးလိုက်ပါတယ်။ဒါအပြင်လူမှုရေးရစုဝေးခွင့်တွေကိုခွင့်မပြုသေးတဲ့အပြင်ခရီးရလိုက်တချို့ကန့်သတ်မှုတွေကိုလည်းဆက်လက်ကန့်သတ်သွားမှာဖြစ်တယ်ဆိုပြီးကိုဗစ် -19 အခြေအနေကြီးကြပ်ကုန်ကြရေးဘူဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဝီစစ်ကထုတ်ပြန်ပြောဆိုသွားပါတယ်။ဒီအတွက်မြန်မာလူသမားတွေအနေနဲ့ထိုင်းဆိုရရဲ့ထုတ်ပြန်မှုတွေကန့်သတ်မှုတွေကိုလိုက်နာကြဖို့လိုအပ်ကြောင်းမြန်မာရှေ့ပြောင်းလူသမားရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American တန်ရဲ့ Radio ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ဝါမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကပြည်내တချို့မှာ Coronavirus ကူးစက်မှာစိုးရိမ်ပြီးပိတ်ထားရတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ပြင်းစင်းနေသလိုစီးပွားရေးခက်ခဲတွေကိုကြားခံပေးနိုင်အောင်ဘ ਹੁ အစိုးရကထောက်ပံ့ရေးအတွက်ပြည်နယ်ဘက်ကအခြေတင်ဆွေးနွေးနေတဲ့အကြောင်း VOA သတင်းတောက် Elizabeth Lee ရဲ့ဆောင်းပါးတစ်ပုဒ်ကိုဆက်ပြီးတင်ပြပါမယ်ကျွန်တော်သိထိုက်ဦးပါပြည်နယ်တို့မှာတော့ဈေးဆိုင်နေစပင်းညက်အလှပြင်ဆိုင်ဆလာတွေပြန်ဖွင့်ပြီးကန့်သတ်ပိတ်ပင်တာတွေကိုသတိကြီးကြီးထားပြီးဖြေလျှော့ပေးလာနေပါပြီလုပ်ငန်းတွေပြန်ဖွင့်တော့မယ်ပြည်내တွေလာမဲ့သတင်းပတ်တွေအတွင်းမှာပုံများလာပါလိမ့်မယ်လုပ်ငန်းတွေပိတ်ထားလို့စီးပွားရေးရာထိခိုက်မှုတွေကြုံရတဲ့တစ်ချိန်တည်းမှာဖက်ဒရယ်အစိုးရကပေးတဲ့အရေးပေါ်အစီအစဉ်ငွေကြေးအထောက်အပံ့ကိုရဖို့ပြည်내တော်တော်များများကရရှိတယ်မျှော်လင့်နေကြပါတယ်စီးပွားရေးလုပ်ငန်းတွေပိတ်လိုက်တဲ့သတင်းပတ်တွေအတွင်းမှာပဲလုံးလက်မဲ့ဥယျာဉ်ကလည်းခေါင်ခဲအောင်တိုးလာခဲ့ပါတယ်လုပ်ငန်းတချို့ဆက်ပြီးလဲပတ်နေခဲ့ပြီးမှအထိနာခဲ့ပါတယ်အမေရိကန်စီးပွားရေးဟာတမိုင်းမှာမကြုံဘူးထိခိုက်ခဲ့တဲ့အကြောင်းအင်ဂျီရောထိတ်တန်းချန်ပေးစီးပွားရေးပညာရှင်တူဖြစ်တဲ့ Kevin Hesses ကပြောပါလေ
This is the biggest negative shock that our economy I think has ever seen
ကျွန်တော်တို့နိုင်ငံစီးပွားရေးဟာတွေ့ဘူးမြင်ဘူးသမျှအကြီးဆုံးအံ့အားသင့်လောက်အောင်နှုတ်လက္ခဏာများရှုံးပေါ်ခဲ့တာပါအလုံးလမဲ့ဥယျာဉ်ဟာကမ္ဘာစီးပွားပြည်ကဆိုက်ခဲ့တဲ့ကာလကတွေ့ခဲ့ဘူးတဲ့နှုံတားလောက်အထိရောက်လာမယ်လို့ကျွန်တော်တို့တွေ့ထားပါတယ်ဆိုပြီး Kevin Hesses ပြောသွားတာပါ2008ခုနှစ်ဗန္ဓာရီအကြက်ဒဲရီရင်ဆိုင်ခဲ့တဲ့ကာလမှာအမေရိကန်ပြည်ထောင်စုအတွင်းအလုပ်အကိုင်း 8.8 သန်းဆုံးရှုံးခဲ့တယ်လို့ Kevin Hesses ကပြောပါတယ်။အခုဆိုရင်10ရက်တိုင်း10ရက်တိုင်းမှာအမေရိကန်ပြည်ထောင်စုအနေနဲ့အလုပ်လက်မဲ့ဥယျာဉ်များပြားတိုးလာတာကိုတွေ့နေရတယ်လို့သူကပြောပါတယ်။ပြည်내တွေအနေနဲ့လုပ်ငန်းတွေပိတ်ထားလို့အခွန်တွေရနေနေတဲ့အချိန်အလုပ်လက်မဲ့ထောက်ပံ့ကြေးတွေပေးရတဲ့ဗန္ဓာရီဝင်ထုတ်ဝန်ဖိုးကိုလည်းထန့်ထားနေရပါတယ်။ဒါကြောင့်နောက်ထပ်လွှတ်တော်ကရေးပေါ်စီးပွားရေးကူညီတွေထပ်ပြီးအတည်ပြုတဲ့အခါမှာပြည်내တွေကငွေကြေးထောက်ပံ့ဖို့ပြည်내အုပ်ချုပ်ရေးမှူးတော်တော်များများစော်ဟောနေကြတာပါမေလန်းပြည်내အုပ်ချုပ်ရေးမှူးလာရီဟိုဂန်က ABC ရုပ်သံကိုအခုလိုပြောပါတယ
် We're on the front lines we've taken all these actions we've got to provide these necessary services to help
ကျွန်တော်တို့ဟာရှေ့တန်းမှာအဓိကရင်ဆိုင်နေရတဲ့သူတွေပါလုံဆောင်စရာအားလုံးကိုကျွန်တော်တို့ဆောင်ရွက်နေပါတယ်လူတွေကိုချေတော့ဖို့ကိုရနိုင်အောင်လိုအပ်တဲ့ပံ့ပိုးမှုအားလုံးကျွန်တော်တို့ပေးရပါလိမ့်မယ်စီဝါရေးပြန်ပြီးဥမောလောင်လို့ဖို့ကတိတ်ကိုအရေးကြီးပါတယ်လို့လယ်ရီခေါကံပြောသွားတာပါစီဝါရေးပြန်ပြီးလေပတ်နေအောင်ရေးပေါ်ပံ့ပိုးတဲ့အစီအစဉ်အရဒေါ်လာ1 trillion တန်ပေါင်း2တန်း3ဆွဲဖို့အမေရိကန်အစိုးရကအတည်ပြုထားပါတယ်ဒါကြောင့်နောက်ထပ်ကူညီထောက်ပံ့နေပေးမယ်ဆိုရင်ဖက်ဒရယ်အစိုးရရဲ့ကျွေးမြီပုံများသွားမှာကိုလည်း Republican Party ဝင်တော်တော်များများနဲ့အင်ဂျီရောစီဝါရေးပညာရှင်တွေကသတိထားနေကြပါတယ်Kevin Hesses ကအခုလိုပြောပါလ
ေ Yeah, I think that as we go into the next phase of legislation, we need to think about long-run things that we can do.
ဒီကြံဒီပြုတ်နောက်တစ်ဆင့်ကျွန်တော်တို့သွားမယ်ဆိုရင်ကျွေးမြီကိုရှင်းချနိုင်ဖို့ကြိုးစားတဲ့ရေရှည်အစီအစဉ်တွေရှိရမယ်လို့ကျွန်တော်ထင်ပါတယ်။တေချာလာကတော့ရေတို့လှုပ်ဆောင်စရာတွေကိုလှုပ်သွားမှာပါ။ဒါပေမဲ့ကျွေးမြီကိစ္စကိုပြေလည်စေမယ်ရေရှည်အစီအစဉ်တွေကြီးဖို့လိုသလိုလှုပ်ဆောင်ရမယ်အချက်တွေဖြစ်လဲမရှိမနေထည့်သွင်းရပါလိမ့်မယ်လို့သူကပြောဆိုသွားတာပါ။ဒီကိစ္စအပြင်စီးပွားရေးလုပ်ငန်းတွေအပြည့်အဝပြန်မစခင်မှာလူတွေရောဂါရှိမရှိစမ်းသပ်စစ်ဆေးထားတွေကိုထပ်တိုးလှုပ်ဆောင်ဖို့တချို့ပြည်နယ်တွေမှာကျန်းမာရေးပညာရှင်တွေပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့လွှတ်တော်အမတ်တွေကပြောဆိုနေပါတယ်။အနီဆိုရာပြည်နယ်ထက်လွှတ်တော်အမတ် Amy Glover ရှာကအခုလိုပြောပါလေ
We need to be able to test people at double the rate so that our meat packing plants in
Minnesota ပြည်နယ်နဲ့အလဲပိုင်းနောက်ဖက်ဒေသကအသားထုတ်တဲ့စက်ရုံတွေအစားတောင်စက်ရုံတွေပြန်ပွင့်မှုဆိုရင်ရောဂါရှိမရှိစမ်းသပ်မှုတွေကိုနှစ်ဆတိုးပြီးလုပ်နိုင်မှုလိုပါလေစမ်းသပ်ရိက္ခာထုတ်လုပ်တဲ့လုပ်ငန်းတွေမှာဒုက္ခတွေကြုံရနိုင်ပါတယ်လို့ Amy Glover ရှာကပြောသွားတာပါMichigan ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Wildmar ကလည
်း We have to have community tracing. You got to have a plan for isolation for people that do get tested positive for COVID-19 in the future. And COVID-19 ရောဂါရှိတဲ့သူတွေကိုနောက်မှတခြားသူတွေနဲ့မတွေ့ဘဲ
တိကျခွဲထားတဲ့အစီအစဉ်တွေချနိုင်မှုလိုပါတယ်။နောက်ပြီးစီးပွားရေးပြန်ပြီးလုပ်ကိုင်တဲ့နေရာမှာဖေလုပ်ငန်းတွေမှာဘလူးအန်ဒီရရှိတဲ့ဆိုတာမျိုးတိတိကျကျစမ်းစစ်ပြီးမှလိုက်နာရမယ့်စီကံချက်တွေချမှတ်ဖို့ဆုံးဖြတ်ရပါလိမ့်မယ်ဆိုပြီးမီချီဂန်ပြည်နယ်ဥက္ကဋ္ဌဘုပြောသွားတာပါပြည်နယ်ဥက္ကဋ္ဌရေးမှူးတွေလွတ်တော်အမှတ်တွေထမ်းဆောင်ရတဲ့ဒါဝန်တွေထဲမှာလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အချိန်စီးပွားရေးအရာထိခိုက်နစ်နာမှုတွေနဲ့လူတွေရဲ့ကျန်းမာရေးအန္တရာယ်မရှိအောင်ဘယ်လိုထိန်းညှိမလဲချိန်ခွင်ရှာညှိရတဲ့ကိစ္စတခုတည်းတွေမဟုတ်ပါဘူးစီးပွားရေးကိုဂျာကန်ပေးနိုင်အောင်ရေးပေါ်ကူညီပေးရေးဥပဒေတရားဖက်ဒရယ်အစိုးရကနောက်ထပ်ပြဋ္ဌာန်းနိုင်မှုကိုလည်းတွန်းတွန်းတိုက်တိုက်ဆွေးနွေးညှိခုံနေကြရတာပါဒီလိုရေးပေါ်ကူညီထောက်ပံ့ရေးနောက်ထပ်ဥပဒေပြဋ္ဌာန်းမှုကိစ္စကပဲလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာအရေးထိုးနိုင်တဲ့နောက်ခံအကြောင်းအရာတွေကတခုဖြစ်နေကြောင်းပါခင်ဗျာ။ကျွန်တော်သိထိုင်ပါဘာ
။အခုဆက်ပြီးတော့ COVID-19 အရေးပေါ်အခြေအနေကြောင်းအင်ကာနက်ဒရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတဲ့ဆွေးနွေးခန်းကိုနားဆင်ကြရပါမယ်ခင်ဗျာ။မြန်မာနိုင်ငံရဲ့ဆက်ဝင်လူယုံတွေမှာလူကမာထောင်ပေါင်းများစွာလုကင်နေကြပြီးဒီလူသမားတွေကြားမှာကိုရိုနာဗိုင်းရပること့စ်ပိုပြန့်နှံ့ကူးစက်မလာအောင်ကာကွယ်တားဆီးရေးဟာအထူးအရေးကြီးတဲ့လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။ဆက်ရုံလုပ်ရုံတွေကိုအချိန်ကာလတစ်ခုအထိယာယီပိတ်ထားနိုင်မယ်ဆိုရင်ဗိုင်းရပစ်ပိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မယ်လို့မြင်ကြတာရှိတယ်လို့အဲဒီလိုပိတ်ထားတဲ့ကာလအတွင်းလူသမားတွေနဲ့မိသားစုဝင်တွေရဲ့စာဝတ်နေရေးဒုက္ခမရောက်အောင်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့မေးခွန်းလည်းရှိပါတယ်။လက်ရှိဆက်ရုံလုပ်ရုံတွေမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလှုပ်ဆောင်ထားတာတွေနောက်ထပ်လုပ်ဖို့လိုအပ်တာတွေလက်ရှိအခြေအနေမှာဆက်ရုံလုပ်ရုံတွေကိုဖွင့်ထားတင်လားယာယီပိတ်ထားတင်လားစတာတွေနဲ့ပတ်သက်ပြီးအလို့ရှင်ဘက်ကအမြင်နဲ့အလို့သမားသမဂ္ဂဘက်ကအမြင်တွေကိုဆွေးနွေးထားပါတယ်။လန်ဒါယာဆက်မှုဆောင်ဥက္ကဋ္ဌတူဖြစ်ပြီးကိုယ်တိုင်လည်းပဲချိတ်ခွဲဆက်ရုံပိုင်ရှင်တူဖြစ်တဲ့ဦးအောင်ဆိုင်မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CDUN ဗဟုအလို့မှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နဲ့ဆက်မှုလုပ်မှုလူသမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခိုင်စာအောင်တို့နဲ့ဆွေးနွေးထားပါတယ်။တော်ခိုင်ဆောင်တဲ့ဦးအောင်ဆိုင် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဟု
တ်ကျေးဇူးတင်ပါတယ်ကျွန်တော်ဟုတ်တယ်။
Okay. So ပထမဦးဆုံးကျွန်တော်ဦးအောင်ဆိုင်ကိုရင်ဆိုင်ပေးချင်ပါတယ်။ဦးအောင်ဆိုင်တို့စက်မှုစုံမှာအခုဒီ COVID-19 နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေရှိမှာပါပဲ။အခုလောလောဆယ်ဘာတွေများလှုပ်ဆောင်ထားပါလဲခင်ဗျ
။ကျွန်တော်လိုင်းသားစက်မှုစုံကတော့ကျွန်တော်တို့ဒါပညာပေးပေါ့နော်။ဓမ္မဝင်ကြီးဌာနထုတ်ပြန်လာတဲ့အတိုင်းပဲပေါ့ဗျာကျွန်တော်လုပ်ငန်းရှင်တွေရောလုပ်သမားတွေရောလိုက်နာတင်သွင်းဖို့ကျွန်တော်တို့ကပညာပေးလက်ကမ်းစာဆောင်တွေပေးတယ်ကျွန်တော်တို့ခိုင်းနေကတ်တယ်အဲစိတ်ယုံတွေကလိုက်ပြီးတော့မှလူမှုဖွံ့ဖြိုးရေးနဲ့ကျွန်တော်တို့ကပေါင်းပြီးတော့မှလိုက်ပြီးတော့ပညာပေးတဲ့အားတွေလက်ဆောင်တွေပါဟုတ်ကဲ့
ဟုတ်ကဲ့ပညာပေးပြင်ဂျန်နဲ့အကအကွယ်ကိစ္စတွေရောဘာတွေလုပ်ထားတာရှိပါလဲခင်ဗျအ
ဲစိတ်ယုံတွေရောကျွန်တော်တို့လုံငယ်တင်အားလုံးလည်းကျွန်တော်လုပ်သားတွေပေါ့ဝန်ထမ်းတွေအားလုံးလက်စည်းဖို့လာတဲ့လူတွေမက်စ်တပ်ဖို့ပူတိုင်းဖို့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်လာတဲ့ guideline နဲ့အညီပေါ့ဗျာအဲဒီလှုပ်ဆောင်ပေးဖို့ဆိုပြီးတော့ကျွန်တော်ဆုံးဖို့တော့မရှိတဲ့စိတ်ယုံတွေကို Viber group ကတော့လည်းကောင်းစာနဲ့တော့လည်းကျွန်တော်အသိပေးထားတာရှိပါ
ဟုတ်ကဲ့ဆိုတော့အခုလက်ရှိဝန်ဆိုင်ဥက္ကဋ္ဌလုပ်နေတဲ့စက်မှုစုံထဲမှာစိတ်ယုံတွေအားလုံးလည်ပတ်နေသလားခင်ဗျအကုန်ပြန်လည်ပတ်နေပြီလား
မလဲတိုင်းပြောဦးခင်ဗျာအခုကတော့19ရက်နေ့ထုတ်တဲ့လူသားဝင်ကြီးဌာနကဒါအေဘ20ရက်နေ့30အတွင်းဖြစ်စေပြီးတဲ့ယုံများတော့ဒါခွင့်ပြုကြတဲ့ယုံများတော့လဲပတ်ပြီပ
ါဆိုတော့ဒေါ်ခိုင်ဆောင်တို့ကတော့ဒီစက်ယုံလွတ်ယုံတွေအားလုံးနဲ့ပတ်သက်ပြီးတော့ဟိုတမကအနေနဲ့လှုပ်ဆောင်နေတာပေါ့နော်ပထမဆုံးဒေါ်ခိုင်ဆောင်အခုတည်ထားသလောက်စက်ယုံလွတ်ယုံတွေဘယ်လောက်လောက်လဲပတ်နေပြီလို့တည်ထားလဲ
ကျန်ဆက်စေးပြီးမှဟိုလေပတ်လို့အကူအညီတောင်းလာတာကတော့ကျမတို့ဒီနှစ်ရက်အတွင်းမှာ15ယုံလောက်ရှိတယ်အကူအညီတောင်းလာတယ်လို့လေပေါ့နော်ဒီအချိန်မှာတော့မဆက်စေးပဲနဲ့ဖွင့်တဲ့အတွက်ကြောင့်မလို့အကူအညီတောင်းတဲ့ဆက်ယုံတွေကတော့ကျမတို့80လောက်ရှိပါတယ
်ဆိုတော့မဆက်စေးပဲနဲ့လည်းပဲဆက်ယုံတွေကဖွင့်ထားတာရှိတယ်ပေါ့အဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့19ရက်နေ့မှာဟိုလုံငန်းဝန်ကြီးဌာနကနေထုတ်ပြန်လိုက်တဲ့စာအရာပေါ့ဆွေးနွေးတွေကပိတ်ထားရမလားမဖိတ်ရဘူးလားဆိုတာကိုဟိုနံပါတ်1တစ်ချက်အလုပ်ရှင်တွေကမကွဲပြားဘူးပေါ့နော်အဲနံပါတ်1တစ်ချက်ကအဲ့ဒီဆက်ရစာသည်ထွက်တာနောက်ကျသွားတယ်ပေါ့19ရက်နေ့မှာအကြမ်းလို့20ရက်နေ့မှာတော့ဆက်ရုံကြီးအများဟိုအများပြားခွင့်ခဲ့တယ်ခွင့်တယ်အဲ့တော့အဲ့နေ့မှာတော့ကျွန်တော်တို့ဒီအများကြီးတိုင်ကြားချက်တွေရရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့20ရက်နေ့ဟာမသိလို့ခွဲတာဖြစ်မယ်21ရက်နေ့ကြာလို့ရှင်တော့တော့များများပြန်ပြန်ပိတ်လိမ့်မယ်ဆိုပြီးကျွန်တော်တို့မျှော်လင့်တာပေါ့သို့တော်လည်းအဲ့21 22တောက်လျှောက်မှာဆက်ရုံကြီးကခွင့်ခဲ့တယ်ကျွန်တော်တို့ရှိလို့လာတဲ့တိုင်ကြားစာတိုင်ကြားမှုကိုမှကျွန်တော်တို့ကစာရင်းပြုစုပြီးတော့ဒီအလုံးမဝင်ကြီးဌာနနဲ့တမရယုံကိုကျွန်တော်တို့ဘောနော်တိုင်ပေးတာကဒီစက်ယုံ80လောက်ရှိပါတယ
်ဒီဦးဦးဆိုင်ကိုကျွန်တော်အရင်ပြင်ပေးပါမယ်ဒေါ်ဆန်းစုကြည်နဲ့ဒီတမကကိုစလေတို့အစိုးရဘက်တို့စသည်အဖြစ်ပေါ့နော်သူတို့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာရောဒီဦးဆိုင်တို့စိတ်စမှုစုံတွေမှာအဲ့ဒီဆွေးနွေးချက်တည်းရဲ့နောက်ဆက်တွဲလှုပ်ဆောင်တာဘာတွေရှိပါပြီလဲဦးဆိုင
်ကျွန်တော်တို့ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့ကျွန်တော်တို့လှုပ်ရှင်ကြီးလဲကျွန်တော်တို့လာပြီးတော့အမေးများစုံစမ်းတာရှိပါတယ်ကျွန်တော်တို့ကလည်းဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့စံမယဝန်ကြီးဌာနကထုတ်ပြန်ထားတဲ့ guideline နဲ့သုံးမဝန်ကြီးဌာနကထုတ်ထားတဲ့ဒါစစ်ဆေးပြီးခွင့်ပြုချက်ရှိမှလုပ်ရမယ်ဆိုတဲ့ဟာပဲကျွန်တော်တို့ကသုံးငန်းရှင်တို့အတိပေးထားတာရှိပါ
ဟုတ်ကဲ့အစိုးရဘက်ကနေပြီးတော့လူမဝန်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီနောက်ပိုင်းဒီအချိန်မြင်မြန်နဲ့တိတိယောက်ထပ်ပြီးတော့လှုပ်ဆောင်တာတွေပါတယ်ထူးထူးခြားခြားမရှိသေးဘူးလား
ကျွန်တော်တို့ဒီလောက်တော့23ရက်နေ့မှာကျွန်တော်တို့စမှုစုစပြီးတော့ငားယူစကြပါတယ်22ရက်နေ့မှာတော့ဒီရက်ပိုစစ်နိုင်တယ်လို့ကြားပါတယ်ယနေ့စီအောင်တော့ကျွန်တော်ကြားစုစုပေါင်းရုံပေါင်း130ကျော်လောက်စစ်စစ်ကြောင်းတိရှိပြပါတယ
်ဟုတ်ကဲ့ဒေါက်ကင်ဆောင်အနေနဲ့ရောအဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာဘယ်လိုထူးခြားမှုတွေတွေ့လာရပြီလဲ
ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးသွားတဲ့ပိုင်းမှာစစ်ဆေးမှုနဲ့ပတ်သက်လို့ရှင်ကျမတို့ဒီအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကနေပြီးတော့မှဆက်ယုံတွေကိုသွားရောက်စစ်ဆေးတယ်စစ်ဆေးတဲ့အခါမှာလိုအပ်ချက်တွေရှိတယ်ဒါတွေကိုပြင်ဆင်နေတဲ့အချိန်မှာဖွင့်ခွင့်ပြုတယ်ဆိုတာမျိုးတွေပေါ့တင်ပြတာတွေရှိတယ်အဲ့ဒီမှာကျမတို့ဒီဒေါက်ဆန်းစုကြည်အနေနဲ့ကဒါဖွင့်ခွင့်ပြုတယ်ဆိုတာမဟုတ်ဘူးလေအလုံးသမှတ်ချက်တွေနဲ့ညီညွတ်သွားမှာဖွင့်ခွင့်ပြုရမှာဆိုတာမျိုးပြန်ဆွေးနွေးခဲ့တာရှိပါတယ်။နောက်အဲ့နောက်ပိုင်းမှာကျမတို့ဒီလုပ်ငန်းမှာဒီမြေပြင်မှာပေါ့နော်ဒီစစ်ဆေးတွေသွားတဲ့အခါမှာကျမတို့ကဗာတွေ့ရတယ်ဆိုတော့စစ်ဆေးမှုရှိတယ်ဖွင့်ပြုမှုရှိတယ်။အဲဖွင့်ပြုတဲ့အခါမှာကျတော့ကျမတို့ဗာသွားတွေ့ရလဲဆိုလို့ရှိရင်ပြင်ဆင်နေစဲကာလမှာဖွင့်ပြုဒီဖြစ်ပါ၍ဆိုပြီးတော့စက်ယုံကပြန်ဖွင့်တဲ့အနေအထားမျိုးတွေတွေ့ရပါတယ်။အဲ့ဒီဖွင့်တဲ့စက်ယုံတွေဒီစစ်ဆေးပြီးဖွင့်တယ်ဆိုတဲ့စက်ယုံတွေမှာကျွန်တော်တို့ကြည့်တဲ့အခါမှာလည်းကျမရေးဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့တတ်မှတ်ချက်တွေနဲ့လုံးဝမကိုက်ညီပဲနဲ့လူစုလူဝေးတွေဖြစ်နေပြီးတော့ဒီလုပ်ငန်းခွင်ထဲမှာလည်းဒီကျမရေးဆိုင်ရာပံ့ပိုးမှုတွေမရှိကြရတဲ့ကျွန်တော်တို့တွေ့ရပါတယ်ရှင်အဲဒီအတွက်တော့တန်တော့ကျွန်တော်တို့ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တယုံလုပ်ခဲ့တာရှိတယ်ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တွေလည်းရှိပါတယ
်ဟုတ်ကဲ့ဦးဦးဆိုင်ဒီပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်ဒီချမ်းကြီးဖနက်စယုံမှာဒီစကပြန်လုတ်ခဲ့တဲ့လူယောဂကူးတယ် case number 144ပေါ့နော်တရင်ထုတ်ပြန်ချက်မှာတိကျပါပါတယ်ဆိုတော့အဲ့ဒီလူမျိုးစပြီးတော့ဒါဆက်ယုံမှာဆက်ယုံငနဲ့ဆက်ဆက်ပြီးတော့ပေါ့နော်သမှုဆောင်တွေမှာရှိတဲ့ဆက်ယုံတွေကိုလည်းဆက်ဆက်ပြီးတော့ဟလာယောဂဘုကူးဆက်တယ်လို့တွေ့တာဒါပထမအဦးဆုံးပါပဲဆိုတော့ဦးဦးဆိုင်တို့အနေနဲ့ရောအဲ့ဒီလူမျိုးတွေ့တဲ့အပေါ်မှာယောဂဘုကူးဆက်တဲ့အစရှိလာတဲ့အပေါ်မှာဦးဆိုင်တို့ဘက်မှာဘယ်လောက်ထိစိုးရင်စေရှိလဲ
အဲ့ဒီစောနာပြောတဲ့ချက်ဖနက်ဆက်ယုံမှာတော့ကျွန်တော်တို့လည်းစိုးရိမ်မှုရှိပါတယ်။ဘာပဲပြောပြောပေါ့လေ။ဒါတယောက်ကူးပြီဆိုအတူနေတဲ့တွေ့လဲ။ဒါတစ်ဆင့်တစ်ဆင့်ကူးမှာတော့လုပ်ငန်းတိုင်းဒါလူတိုင်းအကုန်လုံးကြောက်ကြပါပဲဒီလိုတော့လေ
။ဟုတ်ကဲ့။ဆိုတော့ဦးဆိုင်ကိုယ်တိုင်ရဲ့စက်ယုံမှာရှိနေတဲ့လူသမားတွေနောက်ဦးဆိုင်ကင်နေရတဲ့ဥပဒေလုံးနေတဲ့စမှုစုံတွေမှာရှိတဲ့စက်ယုံတွေကလူသမားတွေကြားထဲမှာရောအဲ့ဒီအခြေအနေပေါ်မှာဘယ်လောက်ထိစိုးရိမ်စေရှိကြတယ်လို့ဦးဆိုင်သိထားလဲ
။ဟုတ်ကဲ့။ဟိုဒီစကားကတော့ဟိုကျွန်တော်တို့အလုတ်ရှင်တွေရောအလုတ်သမားတွေရောပေါ့နော်အခုကမီဒီယာတွေလည်းတိုင်းတိုးတက်လာတဲ့အတွက်အလုတ်သမားတွေအကုန်လုံးနဲ့ဝင်သားတွေရောအလုတ်ရှင်တွေရော Facebook တွေကြည့်ကြတာပေါ့နော်အဲ့ဒီပေါ်မှာတော့အားလုံးသွေးစိတ်တွေပူပန်စိတ်တွေရှိပါအဲ့တော့ကျွန်တော်တို့လည်းဆက်ယုံတွေမှာကျမ်းမာရေးဝန်ကြီးဌာနတင်ထားတဲ့ guideline တွေကို တော်တော်များများအလုပ်သမားတွေလည်းလိုက်နာကြပါတယ်ဒါတော့ကျွန်တော်တို့လက်ရှိတွေ့မြင်ရတာကိုကျွန်တော်ပြောပြတာပါဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒေါ်ခိုင်ဆောင်အနေနဲ့ရောအဲ့ဒီလိုမျိုးခြံရင်မှာတွေ့ဖြစ်တဲ့ကိစ္စနောက်ပိုင်းမှာဒေါ်ခိုင်ဆောင်တို့ထိစပ်နေတဲ့အလုပ်သမားတွေကြားထဲမှာဘယ်လောက်အထိစိုးရိမ်စရှိကြသလဲခင်ဗျာပို့ပြီးတော့ရောတတိထားလာကြသလား
ဟုတ်ကဲ့ဟိုစိုးရိမ်စိတ်ရှိတယ်စိုးရိမ်စိတ်ဒီဒီချိုင်းရင်ဖနက်ဆက်ယုံမှာရှိတဲ့အလုပ်သမားများတယ်မဟုတ်ဖဲနဲ့ဒီပတ်ဝန်းကျင်မှာပါရှိတာတယ်ဘာကြောင့်လဲဆိုတော့ချိုင်းရင်ဆက်ယုံမှာလူက6000ကျော်ရှိတယ်အလုပ်လုပ်တဲ့သူကအဲ့ဒီ6000ကျော်ဒီဗမာလေးနေရာလဲဆိုတော့ကျမတို့လိုက်စုံစမ်းတယ်စုံစမ်းတဲ့အခါမှာတိရတဲ့လောက်ကတော့လှိုင်းတရားမျိုးနဲ့နှံပြားကနေလာကြတယ်ရက်ကွက်နှံပြားနေလာကြတယ်အဲ့ဒီအပြင်ဟိုမှာတချို့ကလည်းဒီအေယာဝတီတိုင်းဘက်ကနေဘီတွန်လေးဘက်ကရွာတွေကနေလာတာကြီးလည်းရှိပါတယ်။အဲ့တော့ဟိုအလုံသမားတွေအနေနဲ့ကလည်းကူးဆက်ခံရမှာကြောက်သလိုသူတို့အိမ်ကိုပြန်တဲ့အခါမှာလည်းဒီရက်ကွက်ကအဆောင်ကလက်မခံဘူးဆိုတော့စိုးရိမ်မှုတွေဖြစ်တယ်။ဒီအခက်အခဲတွေကြုံရတယ်။ကျမတို့ရှိဟိုဒီကိစ္စနဲ့ပတ်သက်ပြီးဖုံးဝင်လာတဲ့အထက်မှာဆိုကြည့်မယ်ဆိုရင်ဒီရက်ကွက်လူကြီးတွေအဆောင်ရှင်တွေပြီးတော့ဖုံးတော်ကြီးတွေပါပါတယ်။ဖုံးကြီးတွေပါပေါ့နော်။ဘာလို့ဆိုတော့ဒီအလုံသမားတွေရောအဝင်မခံတဲ့အခါမှာဘာလုပ်ပေးရမလဲဆိုတာမျိုးဘလို့အချိန်မျိုးတွေရှိရလဲဆိုတာမျိုးတွေကိုပါဖုံးတော်ကြီးကလည်းနှမ်းမိတာမျိုးတွေရှိပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီစက်ယုံကလည်းပိတ်တယ်ပိတ်တဲ့အခါကျတော့ဒီလောက်ခနှစားရရမှာလားအကယ်၍များကွာရင်တင်းဝင်ရမယ်ဆိုလို့ရှိရင်ဘလို့ခက်ခဲတွေရှိမလဲပံ့ပိုးမှုတွေကရှိမှာလားဆိုတော့ဒီလိုမျိုးစိုးရိမ်ကူကံမှုတွေကအများကြီးနေပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဘူးဆိုင်ကနော်တော့ဒေါခင်ဆောင်ပြောသွားတဲ့စိုးရိမ်မှုမျိုးဦးဆိုင်လို့စီကလူသမားတွေခြားထဲမှာလည်းရှိမှာပါပဲဆိုအဲ့ဒီစိုးရိမ်မှုတွေပြေလျော့သွားအောင်ဘာတွေလုပ်ပေးဖို့လိုမဲလို့ဦးဆိုင်ယူဆပါလဲခင်ဗျအ
ဲအစောကပြောလို့ပေါ့ဒီအဓိကတော့နိုင်ငံတော်အစိုးရပေါ့နော်ဟုတ်ကဲ့ဆိုကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ထားတဲ့ဓာတ်တွေကိုလိုက်တာပဲပြီးွားရင်ကျွန်တော်တို့အဲ့ဒီစိုက်ယုံမျိုးကိုလည်းဘာပဲပြောပြောထင်းသွင်းမှုကြီးတဲ့မန်ဦးမှာလူခဏတော့ရှိရဆိုဒီခဏတော့ရှိတဲ့စိတ်ရောလူဆိုအဲကျွန်တော်တို့ပူကူမကူသိစေတာလုပ်ဖို့လူအမှတ်ခင်ပါတယ်ဘာလို့လဲဆိုတော့အဲ့လာမှကျွန်တော်တို့ကတိလာတဲ့အခါမှာပူပြီးထိတ်ဆုပ်လို့ဒွယ်ကူမယ်လို့ကျွန်တော်ထင်ပါဟုတ်ကဲ့
ဟုတ်ကဲ့ဒေါ်ခိုင်ဆောင်အနေနဲ့ရောခုနပြောတဲ့လူသမားတွေဈာထဲမှာစိုးရိမ်မှုလူသမားတွေအပြင်တို့ရဲ့ပတ်ဝန်းကျင်မှာတော့စိုးရိမ်မှုတွေရော့ပါသွားအောင်လို့ဘာတွေလုပ်ပေးဖို့လူမဲလို့ယူဆပါလဲ
ဘာတွေလုပ်ပေးဖို့လူမဲဆိုတော့ဆိုင်ရုံလေးကိုယာယီပိတ်ထားဖို့လို့လည်းဘာဖြစ်လို့ပိတ်ထားဖို့လို့လဲဆိုနှစ်ချက်ပါတစ်ခုကတော့ရောဂါဖြစ်တဲ့သူတွေဆိုင်ရုံထဲမှာစတွေ့နေပြီအဲ့တော့အခုလက်ရှိစစ်နေတဲ့ဥယျာဉ်အနည်းမှာမတွေ့ရသေးဘူးဒါပေမဲ့ကြံတဲ့လူတွေမှာကျွန်တော်တို့မသိဘူးအဲ့ဒီလူတွေကလည်းနေရာအနှံပြားမှာရှိနေလုံးကင်နေတဲ့အခါကျတော့ဘယ်သူမှဘလို့ဖြစ်နေပြီလဲဆိုတာမသိဘူးအဲ့တော့ကျွန်တော်တို့အားလုံးလုပ်ငန်းတွေကိုယာယီပိတ်သိမ်းလိုက်ခြင်းအားဖြင့်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ယောဂကုသပြန်ပွားမှုကိုထိန်းချုပ်နိုင်မယ်။နောက်ထပ်ရလဒ်တစ်ခုကဘာဖြစ်မလဲဆိုရင်ဒီစက်ယုံတွေမှာကျွန်တော်တို့ဒီ MOHS ကျန်းမာရေးဝန်ကြီးဌာနရဲ့လက်ညွန်ချက်တွေနဲ့အညီဖြစ်အောင်လုပ်ဖို့အချိန်ရပါပါမယ်။အဲ့တော့ယာယီပိတ်သိမ်းလိုက်တဲ့ကာလမှာကျွန်တော်တို့ကဒီစစ်ဆေးရေးဖွဲ့တွေကြီးတိချသွားစစ်မယ်။ကျွန်တော်များလိုအပ်တဲ့အချက်တွေကိုအကြံပေးခဲ့မယ်။ပြီးလို့ရှိရင်ပြုပြင်ပါဒီချိန်မှာဖွင့်ဝင်မပေးရပါဘူး။သူတို့ပြီးပြီဆိုရင်နောက်3ရက်5ရက်ရပို့တင်ရင်တစ်ခေါက်ပြန်သွားဆက်ရပါမယ်ရှင်။ပြီးတော့မှသာကျမတို့အားလုံးညှို့ပြီးဆိုတော့မှသာကျမတို့ဒီအလုပ်တွေကိုပြန်ဖွင့်မယ်ဆိုရင်ကျမတို့လုပ်ငန်းတွေဒီစနေတကြလည်းလည်ပတ်နိုင်မယ်။အလုပ်သမားတွေဒီလည်းယောဂကုသမှုကိုကြောက်စရာမလိုဘဲနဲ့လူတွေကသတ်မှတ်အကွာအဝေးနဲ့သတ်မှတ်ထားတဲ့ဒီကျမရေးဆိုင်ရာပတ်ဝန်းမှုတွေနဲ့ရရှိပြီးအလုပ်လုပ်ရမယ်ဆိုရင်စိုးရိမ်ကြောင်ကြောင်မှုတွေကိုကျမတို့ဒီရှော့ချနိုင်မှာဖြစ်တယ်။ယောဂကုသမှုကိုကျမတို့ရှော့ချနိုင်မှာဖြစ်ပါတယ်ရှင
့်။ဒေါ်ခိုင်စာအောင်ကဆက်ယုံတွေကိုယာယီပိတ်ထားဖို့လိုတယ်လို့အကြံပေးပါတယ်ဆိုတော့အဲ့ဒါကိုဦးဆိုင်တို့လုပ်ငန်းရှင်တွေအနေနဲ့ရောသဘောတူပါလား။အဲ့ဒါဖြစ်နိုင်ခြင်းရှိပါလား
။အဲကျွန်တော်အနေနဲ့ပြောချင်တာတော့ပေါ့နော်။ဒီဆက်ယုံတွေဖွင့်နေဆိုတာလည်းအမှန်တော့တချို့လည်းမဖွင့်ကြပါဘူးလုပ်ငန်းရှင်တွေ။အဲအကြောင်းမျိုးစုံရှိပါတယ်လုပ်ငန်းရှင်တွေဆက်ယုံဖွင့်ရတဲ့အကြောင်း။ဒါမှမဟုတ်နိုင်ငံတော်ကအားရတယ်ဒီဝဆက်ယုံနေလိုအပ်လို့ဖွင့်ရမယ်။စားသောက်လုပ်ငန်းတွေဖွင့်ရမယ်။ဒါဦးစားပေးတစ်နှစ်သုံးသားဆိုပြီးတော့ဒါတင်လိုက်ရည်သားရှိပါတယ်။အဲ့တော့ကျွန်တော်တို့ကိုဗစ်ဆိုင်ကြီးဖြစ်တဲ့အချိန်မှာဒါလိုအပ်တဲ့ပစ္စည်းထုတ်တဲ့ဆက်ယုံပေါ့နော်။ဒါရီတော့ဟိုဖွင့်ဖို့လိုအပ်တယ်ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တမ်းမကြီးဘက်ကလည်းအရေးကြီးလို့ပဲလူမှုစီးပွားရေးကလည်းအရေးကြီးပါပဲ။အဲအားလုံးသောနာပြောလို့နိုင်ငံတော်ကလည်းဒါဂိုက်လိုင်းတိုင်း ကျမဝင်စီတာတာတဲ့ guideline တိုင်းဒီဖွဲ့မှာလောက်ပါဆိုတဲ့ဟာကိုပြောကြည့်ပြောအားရှိပါတယ်ဆက်လက်စဉ်းစားပါတယ်အဲလောက်ဖို့လဲကြွန်ကြားရှိပါတယ်အဲ့အတိုင်းကိုလောက်ရှင်ရောလောက်သမားဝင်တော့ပေါ့အားလုံးတက်ညီလက်ညီနဲ့နိုင်ငံဆက်ပြမယ်ဆိုရင်တော့ဆက်ပြနိုင်တဲ့စိတ်ဆိုရင်တော့ဖွဲ
့โอเคสุดโดคันซอคุณน่ะร้องก็ပြောดูหละสะยุนี่กูล้อเซมายายีเป็ดทาสิตาซีดาอสีมันนี่ลุบป่อดิสุไอ้หลุเป็ดทาได้เฉยมาหลุตะมารีก็ล้าซาไม่อยากกูเน่นน่ะจ้ะมั้ยไอ้เคสกูยอบลูผีชินจ้ะมั้ย
เออจม้ารู้อนี่ล่ะดาดูดอกชอกไตต้นในคามายายีโลเวจม้ารู้อ่ะต้องน่ะบาရှင်ยายีโซราก็จม้ารู้ไตต้นน่ะสุตะละบ่เนาะเอเปรตะยะเนี่ยณีพี่แล้ว30ยะณีที่กูจม้ารู้อ่ะไตต้นน่ะบาล้าซาเนี่ยปะตะลุရှင်จม้ารู้ไอ้เฉยมาအစိုးရကဒီလူမှုလုံရေးကိုသုံးပေးပါ60ရာခိုင်နှုန်းသုံးပေးပါလို့ကျမတို့အကြံပြုပြည်ဒီအလုပ်ရှင်တွေကတော့ဒီကြံရက်မှာသူတို့ပေးရမယ်အဲပေးရမယ်ဒီတာဝန်ကလည်းရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့40ရာခိုင်နှုန်းကိုတော့အလုပ်ရှင်တွေကပေးပေးပါဆိုပြီးတော့ကျမတို့ကအကြံပြုခဲ့တာရှိပါတယ်အဲ့တော့ကျမတို့ကဒီ MOH 80ညွှန်ကြားချက်နဲ့အညီဖြစ်ဖို့ဆိုရင်ကျမတို့မြင်တာကပုံမှန်ရှင်တွေဒီလုံသားအင်အားကိုရှော့ချပြီးတော့မှဒီလုပ်ငန်းကိုလည်ပတ်ရမယ်ဆိုတာဖြစ်လာနိုင်ပါတယ်ဥပမာ600မှာ300နဲ့လည်ပတ်တယ်ဆိုတာဖြစ်နိုင်တယ
်ဟုတ်ကဲ့
အဲ့တော့အဲ့ကျမတို့ကရှော့တယ်လို့ပြောတာဒီအလုပ်သမားကိုအလုပ်ထုတ်လိုက်တာကိုပြောတာမဟုတ်ပါဘူးဒီ600မှာကျမတို့300နဲ့လည်ပတ်တယ်ကျန်တဲ့300ကိုကျမတို့ကအလုပ်ထုတ်လိုက်တာမျိုးမဟုတ်ခဲနဲ့ rotation စနစ်နဲ့ဒီကျမတို့ကစိုက်ရုံကိုလည်ပတ်စေချင်တာဒါဆိုလို့ရှိရင်အလုပ်သမားတွေအလုပ်မပြုတ်ဘူးလောက်ခလာစာကိုလည်းအလုပ်ရှင်ကပေးနိုင်တယ်ဒါပေမဲ့ဒီမှာမေကွန်းတစ်ခုကပါထွက်လာလဲဆိုတော့လူ600ရှိတယ်တစ်လလုံးလောက်ပြီးတဲ့ခါမှာ300ရဲ့အကုန်ထုတ်ဆွဲရပေးရတယ်ဒါကြောင့်မလို့အလုပ်ရှင်ဒီ600လုံးကိုဒီလာစာအတေမပေးနိုင်ဘူးဆိုတော့ issue ပေါ်လာနိုင်ပါတယ်အဲ့ခါကျတော့ကျမတို့ကဒီလိုမျိုးအလုပ်ရှင်တွေဒီစီမံခန့်ခွဲတဲ့အလုပ်ရှင်တွေဒီဥပမာအပြင်ဒီအသေးစားလက်စားလုပ်ငန်းတွေဆိုလို့ရှိရင်ကျမတို့က EU ရန်ပုံငွေကနေပြီးတော့ထောက်ပံ့ထားတဲ့EU တာကနေထောက်ပံ့ထားတဲ့ရန်ပုံငွေရှိပါတယ်အဲ့မှာရှောက်လို့တချို့ကိစ္စတွေမှာကြတော့ကျမတို့ကလူမှုခုလုံရေးကနေပြီးတော့မှရာခိုင်နှုန်းတစ်ခုတတ်မှတ်ပြီးတော့ကျမတို့ပံ့ပိုးတင်ပါတယ်ဒါကိုလည်းကျမတို့အကြံပြုပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဦးဆိုင်ကကျွန်တော်ကတော့ခေါင်းဆောင်ပြောသွားတဲ့အထက်မှာပါတဲ့အထက်ကဒီလာဇာကိစ္စပေါ့နော်ဦးဆိုင်တို့စမှုဆောင်မှာရောဒီလာဇာကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးစဉ်းစားထားတာဘယ်လိုမျိုးဖြေရှင်းထားတာရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒါလုပ်ငန်းရှင်တွေရဲ့ဒါဟိုတင်ပြချက်ပေါ့လုံငန်းရှင်တွေဖြစ်စီခြင်းများဟာသွန်းတော့ဒေါခိုင်သာလည်းပြောသွားပါလေစိတ်ယုံတယုံကလူများတဲ့စိတ်ယုံသွန်းတော့ပြောလို့ကားဖြစ်ပါလို့ကျမ်းမာရေးဝန်ကြီးဌာနဂိုင်လိုင်းနဲ့ညီလုပ်မယ်ဆိုရင်ဒါလူလျှော့ပြီးလုပ်ရမယ်ဥပမာလူချပစီရအဲဒီနေ့300လုပ်ရင်နောက်နေ့300ရက်နောက်300လုပ်ဒီလိုမျိုးပုံစံနဲ့လုပ်မယ်ဆိုရင်လေသာသောကပြောတဲ့အခက်ခဲကြီးကတော့အစုံပေါ့နော်အဲတော့ခက်ခဲဆိုတာအကုန်ပေါ်ပါပဲဒီအချိန်မှာတော့အလုပ်ရောအလုပ်သမားရောအထုပ်နိုင်ငံတနေငယ်နဲ့မဟုတ်ပါဘူးတကဘာလုံးနဲ့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီကျန်းမာရေးကိစ္စကိုလည်းဒါကျွန်တော်တို့တတ်နိုင်ဆုံးဒါကျွန်တော်တို့ကျန်းမာရေးနဲ့ဒီ COVID-19 ရောဂါမကူးဆက်အောင်စီးပွားရေးလည်းအထိုင်ရောက်လုံးလို့ရအောင်ဆိုတာကတော့အလုပ်ရှင်ရောအလုပ်သမားရောဝန်ရောအလုပ်ပူပေါင်းဆောင်ရွက်မှာပဲဒါဖြစ်မှာပါအဲ့တော့စောနှပြောတဲ့ဒါဟိုကျွန်တော်တို့ဒီလိုလုပ်ရင်ဒီလိုဖြစ်မယ်ဟလာဒီကျမ်းမာရေးနဲ့မညစ်ဘူးဖယ်လေးနာမည်ရေးပြီးလောက်အောင်ပဲဒါတွေကတော့ဟိုပြောလာတော့အင်တာတော့ဒါပြောလို့ဟိုတောင်းမှာကျမ်းမာရေးဂိုင်လိုင်းနဲ့ဝန်ကြီးဌာနကပြောတဲ့ဟာလည်းညွတ်ပါတယ်လက်တွေ့ဆောင်ရွက်ရတဲ့နေရာမှာအလုပ်သမားရောအလုပ်ရှင်ရောအခက်အခဲအားကြီးရှိပါတယ်။အဲ့တော့ကျွန်တော်စောနှပြောလို့ပဲအလုပ်ရှင်ရောအလုပ်သမားရောနှစ်ဦးနှစ်ဖက်ပေါ့နော်။ဒါကြီးကိုနှစ်ဦးနှစ်ဖက်ပူးပေါင်းပြီးဆောင်ရွက်ရမှလည်းဒါဒီရဲ့ဒုက္ခတွေကိုဖြတ်တန်းနိုင်မယ်လို့ကျွန်တော်ပြောပြချင်ပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။အခုလက်ရှိဟလာဆိုင်ရုံလိုရုံနေကိစ္စကိုဗစ် 19 ဆိုင်ရုံလိုရုံဒီမှာကာကွယ်တားဆီးရေလူသမားတွေကြားထဲမှာပြန့်ထန်ရေးစသည်အားဖြင့်ပေါ့အဓိကဒီဆိုင်ရုံလိုရုံလူသမားတွေအများကြီးဟလာအဆင်ပြေဖြစ်ကြမယ်ကူးတယ်ဆိုရင်လည်းကြောက်စရာအရန်ကောင်းမဲ့အခြေအနေဖြစ်တယ်ဒီနေရာဒီအားလုံးအပေါ်မှာအလုံသမားဝင်ကြီးဌာနဘက်ကလှုပ်ဆောင်နေတာတွေပေါ့ဒေါ်ခိုင်ဆောင်တို့အလုံသမားသမဂ္ဂများအလုံသမားသမဂ္ဂတွေအနေနဲ့ကျင်းတဲ့အားရမှုရှိပါသလား
ကျန်တဲ့အားရမှုရှိပါသလားလို့မေးရင်တော့ကျမတို့အနေနဲ့ကတော့ဟိုဖြစ်စေခြင်းသလားမဖြစ်ဘူးလို့ပဲပြောရမှာပါ။ဒါပေမဲ့တစ်ဖက်မှာလည်းကျမတို့ကဘာလို့သွားတွေ့ရလဲဆိုတော့ဒီအစိုးရကလုံမယ်ဆိုတဲ့နေရာမှာလည်းဟိုပူးပေါင်းဆောင်ရွက်မှုတွေဒီအလုံးချိန်လုံကမာပူးပေါင်းဆောင်ရွက်မှုတွေလိုတယ်ဆိုတာလည်းကျမတို့သိပါတယ်။အခက်ခဲတွေအများကြီးရှိတယ်ဆိုတာလည်းသိပါတယ်။အထိန်ဟိုဘောတော့ထိုင်ထိုင်သိမ့်သိမ့်လုံနေရတယ်ဆိုတာလည်းကျမတို့ကနားလဲပါတယ်။သို့တော့ကျမတို့ကလုံတဲ့နဲ့ဟိုလုံတဲ့နဲ့အလုံးတစ်ခုကိုတော့ကျမတို့တည်တည်ချာချာဆုံးမြတ်ချက်ချပြီးတော့လုံလိုက်ဖို့လိုပါတယ်။အဲဒီလိုမျိုးချမှတ်ပြီးလုံတဲ့လုပ်ငန်းတွေကိုလည်းအလုံးရှင်ကအလုံးသမားတွေရောကျမတို့အားလုံးကပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့ပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ဦးဆိုင်နေနဲ့ရောလူသဘောဝင်ကြီးဌာနဘက်ကတာဝန်ရှိသူတွေဘက်ကအခုချိန်ထိလှုပ်ဆောင်ထားသမျှတွေအပေါ်ဘယ်လိုသဘောရပါသလဲ။အားရကျေနပ်ပါသလား။
ဟုတ်ကဲ့ဟိုအပေါ်သူကတော့ကျင်လာတော့ဗျာကျွန်တော်တို့ကမြန်မာပြည်ထဲမှာနေတဲ့အာပြည်သူလူထုလုပ်ငန်းရှင်ဆိုတာလူသမားဝင်တာဆိုတာအလိုပြည်သူလူတွေပါပဲအဲ့တော့နိုင်ငံတော်ဆိုရထုတ်ပြန်ချက်တွေရှိတယ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ရမယ်အဲ့လိုပူးပေါင်းဆောင်ရွက်ခြင်းအပြင်မှာကျွန်တော်တို့တူးချင်းပူးပေါင်းဆောင်ရွက်ခြင်းအပြင်ပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာမဟုတ်ပါဘူးသူဖြစ်နေတဲ့တကယ်အမေရိကန်နိုင်ငံမျိုးကြီးတောင်မှဒါတူဝက်ချက်လည်းရှိတယ်เนาะဟိုအများကြီးပေါ့ဒီယောဂါဒါကယောဂါလည်းဖြစ်တဲ့အတွက်เนาะတော်တော်လေးဟိုပြည့်ဝမှာလေအဲ့တော့သုံးရင်းတယောက်ချင်းကနေပြီးတော့နိုင်ငံတော်ကထုတ်ပြန်ထားတဲ့စမ်းမကြီးဆိုတဲ့စမ်းမကြီးရဲ့ထုတ်ပြန်ခြင်းနဲ့အညီလိုက်နာဆောင်ရွက်ဖို့အလုပ်သမားဌာနကျွန်ကြားစင်းနဲ့လည်းလိုက်နာဆောင်ရွက်ဖို့လိုပါလေအဲ့ဒါဆိုကျွန်တော်ကဒီတိုင်းဒီလိုမှပဲကျွန်တော်ဒီရဲ့ကိုဗစ် -19 ရောဂါရောစီးပွားရေးရောဒါချိုးညီပေါ့နော်လူချင်းအပြင်တော်လွားနေသူကျွန်တော်တင်ပြလိုပ
ါဟုတ်ကဲ့ပါခင်ဗျာဒေါ်ခိုင်ဆောင်နဲ့ဦးအောင်ဆိုင်မြောက်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးပါခင်ဗျကျေးဇူးပါဟုတ်ကဲ့ဟုတ်ကဲ့
ကျေးဇူးတင်ပါတယ
်ဟင်သာယာစက်မှုဆောင်ဥက္ကဋ္ဌဒူးဖြစ်သူဦးအောင်ဆိုင်လူသမားသမဂ္ဂများအဖွဲ့ချုပ်ဘူလုံမှုဆောင်တော်ခိုင်စာအောင်သူနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျအ
ခုဆက်လက်ပြီးတော့တည်င်းအချင်းချုပ်ကိုကြေညာပေးပါမယ်COVID-19 ရောဂါကပ်ကွက်ဆေးမထွက်သေးရင်တော့ဂျပန်နိုင်ငံနေနဲ့နောက်နေမှာကျင်းပဖို့စီစဉ်ထားတဲ့ Olympic အားကစားပွဲတွေကိုလက်ခံကျင်းပဖို့ခက်ခဲလိမ့်မယ်လို့ဂျပန်ဆေးပညာဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောလိုက်ပါတယ်။ Olympic အားကစားပွဲကိုကျင်းပတဲ့နဲ့မကျင်းပတဲ့မှုဆိုပြီးကျွန်တော်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထိရောက်တဲ့ကပ်ကွက်ဆေးမရှိသေးဘူးဆိုရင်တော့ Olympic ပွဲကိုလက်ခံကျင်းပဖို့ခက်ခဲပါလိမ့်မယ်လို့ Yoshitaki Yokokura ကပြောဆိုထားတာပါ။COVID-19 ကာယောဂါကြောင့်ဂျပန်နိုင်ငံကအင်ရှင်အဖြစ်တင်တဲ့ဇူလိုင်လမှာလက်ခံကျင်းပဖို့စီစဉ်ထားတဲ့ Olympic ပွဲတော်ကိုနောက်နှစ်ထိရပ်ရွှေ့ထားတာပါ။နိုင်ငံအတော်များများကလည်းယောဂါကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းဆေးအာနိသင်ထိရောက်မှုရှိမရှိအန္တရာယ်ကင်မီကင်စမ်းသပ်တာနဲ့ဆေးထုတ်လုပ်တဲ့ကာလပေါင်းလိုက်ရင်12လကနေ18လထိကြာနိုင်တယ်လို့လည်းပညာရှင်တွေကသတိပေးထားပါတယ်။American တဝန်းကပြည်နယ်တွေမှာကျောင်းတွေ၊ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းချင်းပြန်ဖွင့်နိုင်မယ့်အကြံပြုလမ်းညွှန်ချက်တွေကိုသမ္မတ Trump အဆိုရအဖွဲ့ကတုံ့တက်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းယောဂါကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ဒေါ်လာကန့်သတ်မှုတွေကိုဖြည့်လျှော့ပေးလိုတဲ့သဘောထားတွေပြောဆိုနေတာပါ။ American ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကရေးဆွဲထားတဲ့လမ်းညွှန်ချက်မူကြမှာဒေါ်လာလှုပ်ရှားမှုကန့်သတ်ချက်တွေကိုလျှော့ချပြီးတော့လုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်နိုင်မယ့်အစီအစဉ်အသေးစိတ်ကိုအကြံပြုထားပါတယ်လို့လည်း American တာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာယုံနေမှာရှိတဲ့နားနေခန့်တွေပိတ်ထားဖို့စားတောက်ဆိုင်တွေမှာလည်းတခါတုံးအစားတောက်ဆင်တွေကိုပဲထားဖို့ပါသားရေးအခမ်းအနားတွေမှာဓမ္မသေးသီဆိုတဲ့အဖွဲ့တွေမထားဖို့စားတဲ့ချက်တွေပါတယ်လို့လည်းလမ်းညွှန်ချက်ကိုတွေးခဲ့ကြတဲ့ American သတင်းမီဒီယာတွေကတင်လာနေကပဲပြောပါတယ်။မြန်မာနိုင်ငံမှာအင်္ဂါနေ့မနေ့ပိုင်းထိတက်ခွဲစစ်ဆေးတွေ့ချက်တွေအရ COVID-19 ရောဂါကူးစက်သို့အသင့်ရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောပါတယ်။ဒီနေ့နဲ့ပါဆိုရင်တော့ရောဂါကူးစက်သူမတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာ3ရက်ရှိပါပြီ။ရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲဆိုင်ရာဌာနနဲ့ဆေးသုတေသနဦးစီးဌာနတို့ကဓာတ်ခွဲနမူနာ345ခုကိုစစ်ဆေးခဲ့တာမှာယောဂါပိုးမတွေ့ခဲ့ရကြောင်းလည်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကျန်းမာရှင်လာပါစေရှင်။ကျမအနားလာပါ။
This program has come to you from the Voice of America, Washington.